Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ3ရက်နေ့ပေါ်ထူးနေ9:00နာရီနေ့စံတိုင်းအထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါသေးဖြစ်ပါရဲ့ရှင်ကျမနန်လပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နှစ်ပေါင်း50ကျော်မှာပထမဆုံးအကြိမ်ဖြစ် American နဲ့ Cuba နိုင်ငံတို့ရဲ့မျိုးတော်တွေမှာအပြန်အလှန်တန်ရုံးတွေဖွင့်လှစ်ဖို့သဘောတူလိုက်ကြပါတယ်။ Indonesia စစ်တပ်ကတရုတ်ဘူဆောင်ရည်လျင်ပြက်ကျရမှာတည်ဆုံးသူရေထွက်ရ142ယောက်ထိရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူကြီးညာပေးမှာပါ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ Monpi နဲ့အတွင်းမဲပေးခွင့်စီရင်မာယွန်းမှုတွေများပြားနေတဲ့အကြောင်း Monpi နဲ့ NLD အဖွဲ့ချုပ်တာဝန်ရှိသူကအခုလိုပြောပြပါတယ်။
ဒီနယ်လည်းအားလုံးချုံရမယ်ဆွေးနွေးလို့ရှိတာကိုကျွန်တော်တို့အများဆုံးက90ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အများဆုံးရေးနေတဲ့30ရာခိုင်နှုန်းလောက်ရှိတယ်အဲ့လောက်ရှိတာပဲဒီရွေးကောက်ပွဲဆိုတာကကျွန်တော်တို့အထက်ကဘဝဒီဒီကိုကျင်းပတ
ာဒါအပြင်လေစီးပြေဒုက္ခတွေတွေအရေးပူးပေါင်းဆောင်ရွက်ကြဖို့လူအခွင့်အရေးအဖွဲ့ကြီး AI ကပြောလိုက်တဲ့တဲ့င်မန္တလေးရဲနာပုံတက္ကသိုလ်ကျောင်းအတွင်းအစိုးရစန့်ကျင်တဲ့ဆေးမုတ်တယ်ဆိုတဲ့စွကြွေးချမ်းတဲ့ဘာတာတာအဖွဲ့ချုပ်တချို့ကိုဒီညမှာအာနာပိုင်တွေကဖန်ဆီးသွားတဲ့တင်စရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရထိတ်တန့်ရောက်တဲ့တဲ့တွေကိုအောင်လွင်ဦးနဲ့တော့ခင်မျိုးတဲ့တို့ကကြီးညာပေးကြပါပါရှင
်နှစ်ပေါင်း50ကျော်မှာပထမဆုံးအကြိမ်ဖြစ် American နဲ့ Cuba နိုင်ငံတို့ရဲ့မျိုးတော်တွေမှာအပြန်အလှန်တန်ရုံတွေဖွင့်လှစ်သွားဖို့သဘောတူညီမှုရရှိခဲ့တဲ့အကြောင်း American ဆိုရအစိုးရအစ်မရရှိသူကပြောကြားလိုက်ပါတယ်ကီဝါနိုင်ငံနဲ့ပတ်သက်လို့သမ္မတ Barack Obama ဒီကနေ့ခြေချချက်ထုတ်ပြန်ပြောဆိုဖို့ရှိတဲ့အကြောင်းအင်ဗျူရောကပြောဆိုထားတယ်လို့အီရန်နိုင်ငံနဲ့နျူကလ িয়ার ရေးဆွေးနွေးပွဲတက်ရောက်နေတဲ့အမေရိကန်နိုင်ငံကြ ాయి ဝန်ကြီး John Kerry ကလည်းဩစတြေးလျနိုင်ငံ Vienna မြို့မှာပြောကြားဖို့စီစဉ်ထားတာပါ။တန်ယုံနေဖွင့်လှစ်မဲ့စီစဉ်တဲ့ပတ်သက်လို့သမ္မတ Obama ရဲ့အမှားစကားကို Havana မြို့တော်မှာရှိတဲ့ American ဆက်ဆံရေးရုံးရဲ့အကြီးအကဲ Jeffrey Tellerantis ကဖတ်ကြားမှာဖြစ်တယ်လို့လည်းကီဝါနိုင်ငံကြ ాయి ဝန်ကြီးဌာနကပြောပါတယ်။စေခေကာလမှာပြပြခဲ့တဲ့တတမန်ဆက်ဆံရေးတွေကိုပုံမှန်တိုင်းပြန်ပြောင်းလုပ်ဆောင်မှုအသင့်ဖြစ်နေဖြစ်တဲ့အကြောင်းနှစ်နိုင်ငံကြားလက်ဝဲဆွေးနွေးညှိနှိုင်းမှုတွေလာနေချီလုပ်ခဲ့ပြီးနောက်မှာပဲ American သမ္မတ Obama နဲ့ Cuba သမ္မတ Raúl Castro တို့ကပြီးခဲ့တဲ့ဒီဇင်ဘာလမှာကြေညာထားကြတာပါ။အ
ီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးကမ္ဘာ့အရေးကြီး6နိုင်ငံနဲ့အီရန်တို့ကြားဆက်လက်ညှိနှိုင်းနေချိန်မှာပဲကုလသမဂ္ဂအမှုမြစွန့်အေဂျင်စီအကြီးအကဲနဲ့အီရန်သမ္မတ Hassan Rouhani တို့ဒီဟီရန်မြို့တော်မှာဒီကနေ့တွေ့ဆုံမှုရှိပါတယ်။ IAEA ရဲ့အကြီးအကဲ Yukiya Amano ရဲ့ခေးဆန်အတွင်းအီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကို IAEA ရဲ့စုံစမ်းစစ်ဆေးမှုတွေတောရောက်စစ်ဆေးခွင့်ရရှိရင်းနဲ့သဘောတူညီမှုအစ်စ်တွေရတဲ့အခါမှာလိုက်နာမှုရှိမရှိစစ်ဆေးအတည်ပြုရမယ့်သူတွေဖြစ်နေဆောင်ရွက်ခွင့်ရရေးကိစ္စတွေကိုအဓိကထားဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။အီရန်ကောင်းဆောင်တွေကတော့စစ်ဖက်ဆိုင်ရာနေရာတွေကိုတွားရောက်ခွင့်သိပ္ပံပညာရှင်တွေကိုမေးမြန်းခွင့်တွေမပေးနိုင်ဘူးလို့မကြာသေးခင်သတင်းပတ်တွေတွင်လူသိရှင်ကြားကြေညာခဲ့တာပါ။အီရန်နဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်၊ဂျာမနီနိုင်ငံတွေကစစ်ဆင်ညှိနှိုင်းသူတွေကြားဆွေးနွေးမှုတွေကိုအင်္ဂါနေ့နောက်ဆုံးထားညှိနှိုင်းမှုသတ်မှတ်ထားပေမဲ့ဇူလိုင်9ရက်နေ့ထိတက်တန်းတုပ်ဖို့လည်းသဘောတူညီခဲ့တာပါ။အမေရိကန်သမ္မတဘဲရက်အိုဘားမားကတော့အီရန်အနေနဲ့ခိုင်မာစစ်ဆေးတည်ပြုနိုင်မယ့်လုပ်ငန်းတွေကိုလက်ခံရမှာဖြစ်ကြောင်းနဲ့အီရန်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ဟန်တားနိုင်နေမယ်လို့ယုံကြည်ရလောက်တဲ့အခြေအနေမျိုးမရှိရင်ဆွေးနွေးပွဲကနေထွက်မယ်လို့မနေ့တုန်းကပဲပြောပါတယ်
။ဥရောပယူရိုငွေကြေးသုံးနိုင်ငံတွေကဝန်ကြီးတွေထံပေးပို့ခဲ့တဲ့ Greek ဝန်ကြီးချုပ် Alexis Tsipras ရဲ့စာရဲမှာ Greek နိုင်ငံအတွက်ချင်းငွေတည်ပြုဥရောပကော်မရှင်ရဲ့သတ်မှတ်ချက်တွေအများစုကိုလက်ခံမဲ့အရေးအယောင်တွေတွေ့ရပါတယ်။ Greek နိုင်ငံကနောက်ဆုံးတောင်းခံထားတဲ့ဗန်ဒါရေးအကူအညီနဲ့ပတ်သက်လို့ဥရောပဗန္ဒာရေးဝန်ကြီးတွေတယ်လီဖုန်းကတစ်ဆင့်ဆွေးနွေးဖို့ပြင်ဆင်နေချိန်ဒီကနေ့မှာပဲဂရိဝန်ကြီးချုပ်ရဲ့စာကိုသတင်းဌာနတွေကပေးပို့ခဲ့တာပါ။စာထဲမှာတော့ရွေးရှင်နိုင်ငံတွေရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့အရင်ထက်စာရင်ပိုပြီးလက်ရောလက်ခံလိုတဲ့သဘောထားတွေတွေ့မြင်ရပါတယ်။ဥရောပဗန္ဒာရေးဝန်ကြီးရဲ့ဒီကနေ့နောက်ပိုင်းဆွေးနွေးပွဲမှာတော့ဂရိနိုင်ငံကနောက်ဆုံးအချိန်မှာပန်ကြားတောင်းခံထားတဲ့ဒေါ်လာ 32.4 ဘီလီယံချင်းငွေနဲ့ပတ်သက်ပြီးဆွေးနွေးကြမှာပါ။ကုချင်းငွေကအပြည်အစင်ငွေကြေးရန်ပုံငွေအဖွဲ့ IMF ကိုအကျွေးဒေါ်လာ 1.8 ဘီလီယံအချိန်မီပြန်မဆက်နိုင်ပေဖြစ်ခဲ့ရတဲ့ Green နိုင်ငံအတွက်ဥရောပယူငွေကြေးသုံးနိုင်ငံတွေရဲ့အဖွဲ့ဝင်ဖြစ်တဲ့ဆက်လက်ရည်တည်သွားနိုင်မယ့်နောက်ဆုံးကြိုးပမ်းမှုတစ်ခုလည်းဖြစ်လာနိုင်ပါတယ်
။ Egypt စစ်သား20လောက်တေဆုံးတယ်လို့လုံခြုံရေးအာဏာပိုင်တွေပြောခဲ့တဲ့ဆိုင်းနိုင်ကျွန်းစွန်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း Egypt နိုင်ငံက IS စစ်သွေးကြောင့်ဆက်နွယ်နေတဲ့အဖွဲ့ကအကြေညာလိုက်ပါတယ်။ Sheikh Zuwait မျိုးအနီးအသေးခံဘုံ တိုက်ခိုက်မှုအပါအဝင်စစ်တပ်စစ်ဆေးရေးအတော်များများကိုစစ်သွေးကြော်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။အားရစစ်သွေးကြော်အုပ်စုရဲ့ကြီးညာချက်ထဲမှာစစ်ဆေးရေး15ခုကိုတိုက်ခတ်ကြောင်းဖော်ပြပါတယ်။ဆိုင်းနိုင်ကျွန်းဆွဲကအစ္စလာမ်စစ်သွေးကြော်တွေဟာအီဂျစ်လုံခြုံရေးတပ်ဖွဲ့တွေကိုအသေးခံဘုံခွဲတာပြစ်ခတ်မှုတွေလုပ်လို့ရှိတယ်လို့အထူးသဖြင့်လက်ရှိသမ္မတအက်ဒယ်ဖတာ LCC အီဂျစ်စစ်တဲ့အကြီးအကဲဖြစ်တဲ့တာဝန်ယူနေစဉ်မှာသမရဟောင်းမိုဟာမက်မော်စီကိုရာထူးကဖယ်ရှားခဲ့တဲ့2013နောက်ပိုင်းတိုက်ခိုက်မှုတွေပိုးပြီးများလာခဲ့တာပါ။ကိုင်ရိုမှာလမ်းမထောင်ဘုံတစ်လုံးရောက်အီဂျစ်ရှေ့နေချုပ်ဟာရှမ်ဘာရက်ကတေဆုံးခဲ့ပြီးတဲ့နောက်ပိုင်းရေပိုင်းအတွင်းမှာပဲအခုလိုတိုက်ခိုက်မှုတွေထပ်ပြီးဖြစ်ပေါ်လာတာပါ။အီဂျစ်သမရကတော့ရှေ့နေချုပ်တေဆုံးမှုအတွက်တရားမဝင်အဖွဲ့အစည်းတစ်ခုဖြင့်ကျင်းညားတဲ့သမရဟောင်းမော်စီရဲ့မွတ်စလင်ညီကိုရောများအဖွဲ့ပေါ်အပြစ်တင်ခဲ့တယ်လို့အကြမ်းဖက်ဝါဒတိုက်ဖြိတ်ဥပဒေတွေတင်းတင်းကြပ်ကြပ်ကျင့်သုံးဖို့ပြောကြားခဲ့ပါတယ်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမဲကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အင်ဒိုနီးရှားစစ်တပ်ကတည်ယူပို့ဆောင်ရေးလေယာဉ်ပြည့်ချက်ရမှာတည်ဆုံးသူရေတွက်ဟာ142ယောက်ထိရှိသွားပြီလို့အာဏာပိုင်ကပြောပါတယ်။ဒီဘောကစဲဝန်ထမ်းတွေကတော့စူမထရက်ကျွန်းပေါ်ကလူနေရပ်ကွက်ထဲပြတ်ကျသွားတဲ့လေယာဉ်ပစ္စည်းတွေကြားဆက်လက်ရှာဖွေနေကြဆဲပါ။အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမြို့မေတန်းမှာရှိတဲ့လီတက်ချီဆဲစခန်းကထွက်လာပြီးမိနစ်ပိုင်းအတွင်းမှာပဲ Hercules C130 အမျိုးအစားလေယာဉ်ဟာအိမ်နှလုံးနဲ့ဟိုတယ်တစ်ခုပေါ်ပြတ်ကျသွားတာဖြစ်ပါတယ်။မနေ့ကဖြစ်ခဲ့တဲ့မတော်တဆမှုမှာအသက်မသေချင်သူတို့တရားမှမတွေ့ရခဲ့ရပါဘူး။ပြင်မချခင်အချိန်ပိုင်းမှာပဲလေယာဉ်အင်ဂျင်မှာပြဿနာပေါ်နေတာကြောင့်နောက်ကျောင်းပြန်လဲဖို့လိုတဲ့အကြောင်းလေမှုကလေကြောင်းထိန်းသိမ်းမြေစင်ကိုအကြောင်းကြားခဲ့တယ်လို့လည်းလီတက်ဦးစီးချုပ်ဘူချုပ်ကြီးအာကတ်စူပရန်တာကပြောဆိုခဲ့ပါတယ်။အာနာမန်နီကတော့တတန်း50နှစ်ရှိနေပြီဖြစ်တဲ့တာဝန်ဝင်ချင်းလေးလုံးတက်လေရဲ့အခြေအနေဟာကောင်းမွန်ရှိနေတယ်လို့ပြောဆိုခဲ့ကြတာပါ။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့မတော်တဆမှုတွေစုံစမ်းမှုတွေကိုအပြည့်အဝလွတ်ဆောင်သွားဖို့နဲ့ကာဝေးဝန်ကြီးဌာနကသုံးဆောင်ပစ္စည်းတွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်မှုတွေလုပ်မယ်ကြောင်းဒီကနေ့ပဲပြောဆိုသွားပါတယ်။
တရုတ်ပြည်သူ့လွှတ်တော်ကအမျိုးသားလုံခြုံရေးဆိုင်ရာကျေပြန့်တဲ့ဥပဒေတည့်ချက်ကိုချမှတ်လိုက်ပြီးအကြမ်းဖက်သူတွေကတော့ဒါဟာတရုတ်နိုင်ငံထဲကနိုင်ငံရေးတိုက်ခိုက်မှုကိုဖိနှိပ်ရမှာသုံးဖို့ဖြစ်လာမယ်လို့ဝေဖန်ကြပါတယ်။တရုတ်မျိုးသားပြည်သူ့ကွန်ကရစ် NPC ကဒီကနေ့ဗုဒ္ဓဟူးနေ့ထောက်ခံမဲ144မဲဂျားနေမဲတမဲနဲ့အတီးပြုတ်ပေးခဲ့တယ်လို့တရုတ်ဆိုးကရှင်းဝါသတင်းမှာဖော်ပြထားပါတယ်။အခုချမှတ်လိုက်တဲ့ဥပဒေရနိုင်ငံအချုပ်ချာအာဏာပိုင်ဆိုင်မှုကိုစောင့်ရှောက်ကာကွယ်ရေးအတွက်ရောနိုင်ငံတွင်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးဖြစ်တဲ့ Internet ဆန်ဆာဖြတ်တောက်မှုတွေအတွက်လုံးဝထိန်းချုပ်နိုင်မှုပါလိုအပ်တဲ့အရေးယူမှုအလုံးကိုအာဏာပိုင်တွေကိုလုတ်ခွင့်ပေးထားတာဖြစ်ပါတယ်။လက်ရှိ NPCစီကော်မတီကကြံရှုနိုင်ပြောကြားချက်အရဆိုရင်တော့ဒီဥပဒေဟာပိုဆိုးလာနေတဲ့နိုင်ငံလုံခြုံရေးဆိုင်ရာအခြေအနေကိုတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ထုတ်ပြန်ရတာလို့ဆိုပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒီဥပဒေကနေလုံခြုံရေးဖွဲ့တွေကိုအာဏာလွန်လွန်ကဲကဲပေးလိုက်တာဖြစ်ပြီးရန်စွဲပြုမှုနဲ့ပတ်သက်ပြီးလုံလောက်တိကျတဲ့ဖော်ပြမှုတွေပြောမထားတဲ့အတွက်ကြဲကြဲပြန့်ပြန့်လုပ်ပိုင်ခွင့်တွေရှိနေတယ်လို့ပြောပါတယ
်။ငါဖက်တမောသားတွေရှာဖွေစုဆောင်းပေးနေတဲ့လူမောင်ခုခုကိုင်းဝင်အထက်လူနေရောက်လို့ဆိုတဲ့သူတွေကိုထိုင်းရတဲ့ဖွဲ့ကဒီကနေ့မှပဲဖမ်းဆီးလိုက်ပါတယ်။အသက်53နှစ်အရွယ်ဆွန်ရီချက်ကရော့နဲ့အသက်50အရွယ်ချေတပွန်ချရွန်ဖွန်တို့ဟာယထာဘူရာယုံနဲ့ဘတ်စကာဂိတ်တွေအများပြည်သူတွာလာနေရာတွေမှာအလုသမားအဖြစ်ခိုင်းလို့ရမယ့်လူတွေကိုရှာဖွေဖို့အတွက်ဂျားလူတွေကိုခိုင်းစေခဲ့တယ်လို့လည်းထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်။ရလာတဲ့အလုသမားတယောက်ကိုထိုင်းပန်းငွေ3000နဲ့ငါးပန်းလေဖန်ရှင်တွေထံရောင်းချခဲ့ပြီးတဲ့နောက်အလုသမားတွေကိုအင်ဒိုနီးရှားနိုင်ငံအန်ပွန်ဂျန်နာကငါးပန်းလေတွေမှာအလုလုဖို့ပို့ဆောင်ခံကြရတယ်လို့လည်းပြောဆိုခဲ့ပါတယ်။ဖန်စီခံရသူ2ဦးကလူမောင်ခုမှုကိုကျွလွန်ကြောင်းဝန်ခံထားပြီးသူတို့ကိုင်းက2008ခုနှစ်ကတည်းကတနှစ်ကိုလူ60လောက်ထိမောက်ခုကူးခဲ့ကြောင်းလည်းထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံကအကြီးဆုံးငါးပန်းလုံငန်းတွေရှိရာစမော့စကွန်မှာနောက်ထပ်တန်တရားရှိသူလူ4ဦးကိုလည်းဆက်လက်ရှာဖွေနေတယ်လို့ထိုင်းရဲ့တပ်ဖွဲ့ကပြောပါတယ
်။ဟောင်ကောင်မှာ British လက်ကနေတရုတ်ပြည်မကြီးရဲ့အုပ်ချုပ်မှုအောက်လွှဲပြောင်းယူခဲ့တဲ့18နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်တဲ့ဒီကနေ့ဗုဒ္ဓဘုနဲ့ကျင်းပနေခြင်းပါပဲ။ရာနဲ့ချင်းတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကလမ်းတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုရဲတွေကလမ်းမတွေပေါ်ကနေအင်အားသုံးရှင်းလင်းခဲ့ခြင်းကစပြီးအခုပထမဆုံးကြီးမားတဲ့လူမှုဆန္ဒပြပွဲကိုထောင်နဲ့ချီတဲ့ရဲတွေကစောင့်ကြည့်နေပါတယ်။ဟောင်ကောင်ရဲ့ပထမဆုံးအရွေးကောက်ခံအုပ်ချုပ်ရေးမှူးဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေကို လည်ရွေးဆိုင်ကော်မတီကလည်းရွေးချယ်ပေးဖို့အတွက်တရုတ်ပြည်မှထောက်ခံမှုအားပေးထားတဲ့အဆိုပြုချက်ကိုဒီမိုကရေစီလိုလားတဲ့လွှတ်တော်အမတ်တွေကလက်မခံပယ်ချခဲ့ပြီးတဲ့ဒုတိယမြောက်သတင်းပတ်ထဲမှာပဲအခုလိုဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။ဗိုလ်တပ်ဦးနဲ့အလန်တန်ခန်းနာမှာတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလျောင်ချွန်းရင်ကအတိုက်ခံလွှတ်တော်အမတ်တွေဟာဟောင်ကောင်တိုးတက်ရေးကိုနောက်ပြန်ဆွဲနေကြတယ်လို့ဆက်ဆွဲပြောဆိုခဲ့ပါတယ်။
ပထမနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့တော်ခင်မျိုးသက်ကကြေညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်။ပထမဦးဆုံးအနေနဲ့နားဆင်ရမှာတော့လေစီးပြေဒုက္ခသည်တွေအရေးနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ရောဒေတာတွင်းနိုင်ငံတွေနဲ့ပါပို့ပြီးပူပေါင်းလုပ်ကင်ဖို့လိုတယ်လို့လူအခွင့်ရေးအဖွဲ့ GAI ကပြောဆိုလိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေအတွင်းလေစီးပြေဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ ASEAN နိုင်ငံတွေဘက်ကလုံလောက်တဲ့ပြင်ဆင်မှုတွေအခုထိမလုပ်သေးတဲ့အတွက်လာမယ့်အောက်တိုဘာပွင့်လင်းရာသီရောက်ရင်လေစီးပြေတွေပုံမှန်များပြားလာမယ်လို့လည်းဆိုပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဘက်ကနေရွှေ့ပြောင်းထွက်လာသူတွေနဲ့ပတ်သက်လို့နိုင်ငံပေါင်း18နိုင်ငံပါတဲ့အစည်းအဝေးတစ်ရက်ကိုမေလ29ရက်နေ့ကဘန်ကောက်မြို့မှာကျင်းပလိုက်ပြီးတလအကြာမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အကြောင်းဆိုကတော့ဆက်သွယ်မေးမြန်းထားတဲ့နန်းလောင်ကတင်ပြထားပါတယ်ရှင်။
အာဒမန်ပင်လယ်နဲ့ဘင်္ဂလားပင်လယ်အဖက်ကလူထောင်ပေါင်းများစွာဟာနှိမ့်ဆက်ညင်ပန်းမှုနဲ့ဆင်းရဲမွဲတေမှုတွေကြောင့်အသက်အန္တရာယ်များလာတဲ့ပင်လယ်ခရီးကိုဖြတ်ပြီးပိုကောင်းတဲ့ဘဝတစ်ခုရဖို့မျှော်လင့်ချက်နဲ့အသက်ကိုစုမီနှစ်စဉ်ထွက်ခွာနေကြပါတယ်။နိုင်ငံတကာရဲ့အဆိုမြန်မာအစိုးရရဲ့နှိမ့်ဆက်ညင်ပန်းမှုကနေထွက်ပြေးကြတယ်လို့ဆိုရဲလေစီပြေတွေအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ကင်တွေပုံနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ AI ကအရှိတောင်အာရှနဲ့ Pacific Data ရဲ့ရာစီယုံလှုပ်ရှားမှုဒါရိုက်တာ Joseph Benedict ကအခုလိုပြောပါတယ်
Well, I think firstly, I think we note that the Myanmar government attended this Bangkok meeting and was engaged in the discussions around the crisis.
ဒါကြောင့်ဒေသရင်းနိုင်ငံတွေရဲ့ခိုးဝင်နေတဲ့သူတွေရဲ့အရေးနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်
။ချိုင်းအစိုးရရဲ့လူကုန်ကူးမှုအပေါ်ပြင်းထန်တဲ့နိုင်နေမှုကြောင့်ကန့်ကွက်ဖို့ခက်ခဲလွန်းတဲ့အတွက်လူကုန်ကူးသူတွေဟာချောင်းနဲ့ချီတဲ့လေစီပြေတွေကိုစွန့်ခွာသွားကြတာကြောင့်သူတို့တွေပင်လယ်ထဲမှာမျောနေကြပြီးအစာရေစာပြတ်လတ်တာနဲ့ကြုံခဲ့ရတဲ့အပြင်လူသေးဆုံးမှုတွေလည်းအများပြားရှိခဲ့တာပါ။နိုင်ငံတကာကအာရုံစိုက်လာကြတဲ့ဒီဒုက္ခသည်များအရေးနဲ့ပတ်သက်လို့အိန္ဒိယသမုဒ္ဒရာတွင်ပုံမှန်မဟုတ်သောနည်းဖြင့်ရွှေ့ပြောင်းနေထိုင်ကြသူများဆိုင်ရာအထူးအစည်းအဝေးကိုဘန်ကောက်မြို့မှာမေလ29ရက်နေ့ကကျင်းပခဲ့ပါတယ်။
It's been a month since the meeting on irregular migration occurred in Bangkok
where around 17 countries were connected to the Indian government. ပင်လယ်ထဲလေတွေထပ်တွေ့လာရင်ရှာဖွေကယ်ဆယ်ရေးတွေပို့ပြီးတော့ပူပေါင်းလုပ်ကင်သွားဖို့လိုပါတယ်။မြန်မာစိုးရဘက်ကရိုဂျာလူနည်းစုတွေကိုစနစ်တကျခွဲခြားဆက်ဆံနေတာတွေကိုရပ်ဆိုင်းဖို့လည်းလိုပါတယ်။ဒါမှလည်းအော်တိုဘာလအတွင်းပွင့်လင်းရာသီရောက်တဲ့အခါလေစီးပြေးကြမယ့်အရေးကိုကာကွယ်နိုင်ပြီးလူတွေရဲ့အသက်အန္တရာယ်တွေလည်းဆုံးရှုံးကြမှာမဟုတ်တော့ပါဘူး။
မေလာရုံကထိုင်းနိုင်ငံအနီးပင်လယ်ထဲမျောနေကြတဲ့ဒုက္ခသည်ပေါင်း 8,000 လောက်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကဖြစ်ဖို့များတယ်လို့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကခန့်မှန်းပါတယ်။လေစီပြေးတွေအရေးနိုင်ငံတကာအနေနဲ့ဘလို့အခန်းကဏ္ဍကနေပါဝင်နိုင်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ AI အဖွဲ့က Benedict ကအခုလိုပြောပါတယ်။
This crisis is just a symbol of a long-term situation in Myanmar, where we know there has been serious human rights violations that have been happening there for decades.
I think it's very important that the international community and Myanmar should be able to change the situation in Myanmar. We need to change the situation in Myanmar. We need to change the situation in Myanmar.သတိပြုမှုစီပေါ်နဲ့ဒါမှလည်းသူတို့တွေညဉ့်ဉန်းစွာနေထိုင်ပြီးလူမှုရေးစီးပွားရေးအခွင့်အရေးတွေကိုအကောက်အွယ်ပေးနိုင်မှာပါနိုင်ငံတကာအတိုင်းအဝန်းအနေနဲ့ဒါတွေကိုမြန်မာနိုင်ငံထဲမှာလက်ရှိလုတ်ကန်နေတဲ့ကုလသမဂ္ဂကတဆင့်လုတ်ကန်သွားနိုင်တယ်လို့အာဆီယံနိုင်ငံတွေကတဆင့်လည်းလုတ်ကန်သွားနိုင်ပါတယ
်အာဆီယံနိုင်ငံတွေဩစတြေးလျနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတွေကိုဒုက္ခသည်တွေနဲ့ပတ်သက်တဲ့ဒီအကြအတဲကိုဖြေရှင်းဖို့အရေးပေါ်ပြင်ဆင်မှုတွေလုပ်ဖို့အရေးအဖွဲ့ကတိုက်တွန်းထားပါတယ် ဒီလိုလှုပ်ဆောင်တဲ့နေရာမှာရှာဖွေကစေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်ဖို့ဒုက္ခသည်တွေရဲ့လူအခွင့်အရေးကိုကာကွယ်ဖို့လေဆာလိုင်းနာဖို့အပြင်ခုလိုလူတွေလေဆီပင်းနေကြရတဲ့အကြောင်းရင်းကိုရှာဖွေဖို့ကိုလည်းတိုက်တွန်းထားပါတယ်အဓိကအချက်အနေနဲ့မြန်မာအစိုးရအနေနဲ့သူတို့အခေါ်ရိုဟင်ဂျာလူနည်းစုတွေကိုစနစ်တကျခွဲခြားဆက်ဆံနေရာတွေကိုရပ်ဆိုင်ဖို့ AI အဖွဲ့ကမြန်မာအစိုးရကိုတောင်းဆိုထားတာပါ။အာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းလူကုန်ကူးမှုတိုက်ဖျက်ရေးခေါလုံခွင့်တောင်းခံသူများကိုကာကွယ်ရေးဒုက္ခသည်များဆိုင်ရာအကြက်အတဲရဲ့အကြောင်းရင်းနဲ့မြန်မာပြည်ကရိုဟင်ဂျာများအပေါ်ညှဉ်းပန်းနှိပ်စက်မှုအကြောင်းဆွေးနွေးဖို့မနက်ဖြန်ကွာလာလမ်ပူမြို့မှာတွေ့ဆုံဆွေးနွေးကြမယ်လို့ APHR ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ရှင်။
နန်းလောင်တင်ပြသွားခဲ့တာဖြစ်ပါတယ်။နောက်သတင်းတပုတ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့မန္တလေးရန်နာပုံသက်ကတူကျောင်းဝင်းအတွင်အစိုးရဆန့်ကျင်ရေးစိတ်မုတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဘကတများအဖွဲ့ချုပ်ဝင်းတချို့ကိုဒီကနေ့ညနေမှာပဲအာဏာပိုင်တွေဖမ်းဆီးသွားပါတယ်။ဒီတော့အတွင်းရန်ကုန်မြို့လယ်မှာမနေ့ကဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေထဲကခေါင်းဆောင်ချုပ်ကိုလည်းပုံမှန်ဆက်ချင်းနဲ့တရားစွဲအမှုဖွင့်ထားတာတွေ့ရပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းအတွင်းအစိုးရကိုဆန့်ကျင်တဲ့ဇာရန်တွေမန္တလေးတက္ကသိုလ်ကျောင်းနံရံမှာစီးနေမှုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မန္တလေးရတနာဘုံတက္ကသိုလ်ရဲ့ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုနိုင်ရဲဝေဒုဥက္ကဋ္ဌကိုအောင်ဆန်းဦးနဲ့အဖွဲ့ဝင်ကိုဂျစ်တူးတို့၃ဦးကိုဒီကနေ့နေ့လယ်ပိုင်းကအရင်ဦးဆုံးဖမ်းဆီးသွားတာဖြစ်ပြီးအခုတော့အိုးဘိုအချင်းထောင်မှာထိန်းသိမ်းထားတာဖြစ်တယ်လို့အဖမ်းခံရသူတွေကိုလိုက်လံကူညီပေးနေတဲ့မတ်အမန်ကြီးကပြောပါတယ်
ဝါဘောနိုင်ရဲ့ဝေရပထမဦးဆုံးကျွန်တော်ကိုဖုံးသက်လိုက်တယ်အမေသားကိုဖမ်းပြီးတဲ့ပေါ့အမသာပူရရဲ့စကားမှာအခုဖမ်းထားတယ်တဲ့ဆိုပြီးဖုံးပြောပြပြချင်းဖုံးကကြသွားပါတယ်အကြတော့ခဏနေတော့အောက်ဆန်းဦးကဖုံးဆက်တယ်အမေမပူနဲ့သားတို့လိုက်သွားမယ်သားတို့ကြောင်းနေမှာဆိုတော့အဲ့ဒီမှာခဏနေတော့တခါအောက်ဆန်းဦးနဲ့ဂျတူးကိုလည်းကြောင်းနေကနေဖမ်းသွားပါတယ်ရဲကဝင်ဖမ်းသွားပါတယ်ရဲနာဘုံတက်ဆိုကြောင်းနေမှာဖမ်းသွားပါတယ်ဖမ်းသွားတယ်ဆိုတာပြီးတော့ကျွန်တော်ကထောင်ပေါက်ကိုလိုက်ပါတယ်ကျွန်တော်တကယ်ချင်းနေရာရဲစခန်းကိုလိုက်ပါတယ်အထောင်ပေါက်မှာကျွန်တော်ကလေးတွေနဲ့တွေ့ပါတယ်ကလေးတွေကပြောလဲဆိုတော့ရဲကဝင်ဖမ်းတာပါတို့ကိုခေါင်းတွေကိုရိုက်တယ်မေးတဲ့ဆဲပါတယ်တဲ့သူတို့ကိုပုံမှတ်တက်ထားတာကတော့143ရဲ143ရဲ905ခါခွေးရဲပုံမှတ်ဆက်ရှိရဲတက်ထားပါရ
ဇူလိုင်လ1ရက်ညနေပိုင်းမှာလဲရတနာဘုံတက်ကသူတမကအဖွဲ့ဝင်နောက်တူဦးဖြစ်တဲ့ကိုညံလင်းထက်ကို၄ရောက်မြောက်အဖြစ်ထပ်မံဖမ်းဆီးသွားတယ်လို့မတ်အမန်ကြီးကပြောပါတယ်ဘာကြောင့်ဖမ်းဆီးတယ်ဆိုတဲ့အကြောင်းရင်းအတိအကျမသိရသေးပေမဲ့ကျောင်းအုပ်နယံမှာစီးနေမှုခဲ့မှုနဲ့ဆက်နွယ်နိုင်တယ်လို့မတ်အမန်ကပြောပါတယ်
။သူတို့ကတော့ပြောပါတယ်အဲ့ဒီစီးမှုခဲ့မှုလို့တော့ပြောပါတယ်။ရနာဘုံတက္ကသိုလ်ကဥဒတိုင်းမှာရှိ။အဲစာကန်းကတော့ဒီဦးသိန်းစိန်အစိုးရသူတို့အလိုမရှိဘူး။ကျောင်းသားတွေအစံဖက်ဖြိုခွင်းတာကိုလည်းသူတို့အလိုမရှိဘူး။အစံဖက်တဲ့အစိုးရကအဆုံးမပြေပေါ့နော်။အဲ့ဒီဟာကိုတော့မှုတ်တာတော့ကျွန်တော်လည်းမျက်စိနဲ့တက်အပ်တော့မမြင်ဘူးပြဒါပေမဲ့ကျွန်တော်ရဲ့ Facebook ပေါ်မှာတက်လာတာကိုကျွန်တော်ဖတ်လိုက်ရတာ
မန္တလေးမှာဖမ်းဆီးထားတဲ့ဒီကျောင်းသားတွေကိုဇူလိုင်လ14ရက်နေ့မှာတရားရုံးထုတ်စစ်ဆေးသွားမယ်လို့သိရပါတယ်ဒီတော့အတွင်းတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းလွှတ်တော်မှာပါဝင်နေတဲ့ကိစ္စကျောင်းသားတွေကရန်ကုန်မြို့မှာမနေ့ကကန့်ကွက်ဆန္ဒပြခဲ့တာကြောင့်ကျောင်းသားကောင်းဆောင်5ဦးကိုပုံမှန်18နဲ့တရားဆွဲထားပါတယ်တရားအစွဲခံရတဲ့အထက်မှာကိုစရာလွင်ကိုပန်ရဲသူကိုနန်းလွင်နဲ့အခြားနှုတ်ဦးပါဝင်ပါတယ်ဗဗဲနန်းနဲ့ကြောက်တရာရဲစခန်းတွေကသူတို့ကိုတရားဆွဲဆိုထားတယ်လို့ကိုပန်ရဲသူကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီဘုမဆက်ရှင်နဲ့တရားဆွဲထားတယ်လို့ပြောပါတယ်အဲကျွန်တော်တို့ဒီတိုင်းရဲ့အကြောင်းကြားခြင်းတော့မရှိသေးဘူ
းလွှတ်တော်တွင်မှာတက်မတော်သားကိုစလဲ25ရာခိုင်နှုန်းရှိနေတာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာအခက်အခဲကြုံနေရတဲ့အတွက်သူတို့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ရတာဖြစ်တယ်လို့ကိုပန်ရဲသူကပြောပါလေ
ဆက်တယ်လည်းမရေရောက်ဆံမဟုတ်တဲ့အမျိုးရောက်နေတဲ့ပြဿနာကဒီမျိုးရေးချင်ဆန်လုံးနဲ့မမီဘူးတဲ့ပြောရဲဆံဖြစ်တော်လည်းဖြစ်သားတယ်ဆက်တယ်လည်းမရှိသေးဘူးဆက်တက်ကတိုင်းပြည်သားဘောင်းကိုပဲပြရမှာဒီဥပဒေကြီးအုပ်ချုပ်ရေးတွေဝန်ပါနေတဲ့ပြဿနာတွေကဟိုမကြိုက်ဘူးနောက်ဆက်ကဒီ436လောက်ကြတဲ့ဥပဒေကိုကြည့်ရမှာ85ကျန်တဲ့နည်းကျော်မှပြင်ဆင်နေရမှာဆိုတာအချက်အဲ့တော့အဲ့ဒီဆက်တယ်လည်းမထောက်ခံလူကြီးဘယ်တော့ပဲညာများတက်ကစတန်ကလေးတရားမထောက်ခံရတဲ့ဒီဥပဒေလုံးဝပြင်းထန်ရတဲ့အခြေအနေ။အဲ့တော့ကျွန်တော်ဒီလိုတဲ့ဘယ်လိုမှပြင်းထန်ရတဲ့ဥပဒေအားလုံးတို့ကိုဒီလိုတော်တယ်မှာအလိုမရှိတော့ဘူး
။ရန်ကုန်ကအကြောင်းသားကောင်းဆောင်5ဦးကိုတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတီးပြုချက်ရယူနိုင်ဖို့တက်ဆိုင်ရာတာဝန်ရှိရဲအရာရှိတွေကို VOA ကဆက်သွယ်ခဲ့ပေမဲ့အခုချိန်ထိအဆက်အသွယ်မရခဲ့ပါဘူးခင်ဗျာ
။ကိုငယ်ဝင်းအောင်ပြောပြသွားတာပါ။
အခုလောကျောင်းသားတွေဖမ်းဆီးခံရတဲ့တဲ့င်းတွေအပြီးအခုတော့လောက်သမားအရေးနဲ့ပတ်သက်တဲ့တဲ့င်းကိုနားဆင်ရမှာပါပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့အ ਨੇ ဆုံးအခကြေးငွေဆိုင်ရာအမျိုးသားကော်မတီကနေဇွန်လ29ရက်နေ့နေ့ဆွဲနဲ့အဆိုပြုတဲ့အ ਨੇ ဆုံးအခကြေးငွေထုတ်ပြန်ချက်ကိုထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့အလုပ်သမားတွေဘက်ကရောအလုပ်ရှင်တွေဘက်ကပါကန့်ကွက်မှုတွေရှိနိုင်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒီအဆိုပြုချက်အပေါ်မှာလည်းအလုပ်သမားအရေးဆောင်ရွက်နေသူကလည်းအမြင်အမျိုးမျိုးရှိနေကြပါတယ်။မအေးမှပြောပြပေးမှာပါရှင
်။တနေ့အနေဆုံးလောက်ကို4000ကျပ်သတ်မှတ်ပေးဖို့အတွက်အလုပ်သမားတွေကတောင်းဆိုနေကြမှာပဲ။အနည်းဆုံးအခကြေးငွေဆိုင်ရာအမျိုးသားကော်မတီကနေတနာယီကို450ကျပ်နဲ့တနေ့8နာရီလောက်ကို3600ကျပ်အဖြစ်သတ်မှတ်နိုင်ရေးအဆိုပြုခဲ့ကြောင်းအလုပ်သမားညွန်ကြားမှုဦးစီးဌာနတိုင်းဦးစီးမှုဒေါ်မိုးမိုးတင်ကအခုလိုပြောပြပါတယ်။
အဆိုပြုကြတာကကျမတို့အဆိုပြုလုံးသားကိုတနာယီ450နဲ့7နာရီတရက်လောက်ခေါ့ဟို3600သတ်မှတ်ထားပါလေသတ်မှတ်ထားတော့ဆိုပြုထားတယ်ပေါ့အဲ့လုံးသားလေးကိုပြင်ညာသားပြီးတော့အခုဒီကန့်ကွက်ရန်စနာရှိတဲ့ဒီကန့်ကွက်နိုင်ကြအောင်လို့ကျမတို့ဒီမှာအခုအမေချုံညာစာမှာထည့်ပြီးတော့ဥပဒေရဆက်တင်ဖို့ပြထားပါတယ်အခုချိန်ကြီးတော့ကျမတို့သက်ဆိုင်ရာတိုင်းနဲ့ပြည်တယ်ဘူးပေါ့နော်ဘာမှစာရင်းတက်မလာသေးပါဘူးဒီနေ့အထိတော့တက်မလာသေးပါဘူ
းလူသမားတွေတောင်းဆိုတဲ့တနေ့လောက်အားကကျက်4000တက်မှတ်ရေးတာဖြစ်တဲ့ဆိုပြီးအလုသမားရဲ့အကူအညီဆောင်ရွက်ပေးနေတဲ့ရှင့်နေဦးအောင်သူရင်ထွန်းကဆိုပါတယ
်ဘုန်းတော်တော်ဆိုတဲ့နှုံးကတော့အလုသမားတွေဘလို့မှမဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်တော့ဥပဒေအငြင်းအပဲပြောပြောလက်ရှိဖြစ်ပြနေတဲ့ယနေ့ကာလအခြေအနေအပဲပြောပြောအလုပ်သမားအတွက်ဆိုရင်တော့ဘလို့မှမသိတော့နှုတ်တာဗျ။4000နဲ့3600နဲ့မကွာခြားဘူးဆိုရင်အမြင်မျိုးကတော့အလုပ်ရှင်အနေနဲ့ကြည့်မယ်ဆိုရင်တော့မကွာခြားဘူးပေါ့။ဒါပေမဲ့အလုပ်သမားအနေနဲ့ကြည့်မယ်ဆိုရင်တော့ကွာခြားတယ်ဗျ။တလားဆိုလို့ရှိရင်သူ့ဘက်ကအများကြီးပေါ့။အများကြီးထိခိုက်မှုတွေရှိနိုင်တယ်
။ဒီအစိုးပြုချက်မှာတတ်မှတ်ထားတဲ့လုံအားကနှုတ်တာကိုအလုပ်ရှင်တွေဘက်ကရောအလုပ်သမားတွေဘက်ကပါကန့်ကွက်နိုင်တာတွေရှိပေမဲ့လက်ရှိအခြေအနေအရတော့တင့်တင့်မြတ်တာတဲ့အကြောင်းအလုပ်သမားရေးဆောင်ရွက်သူကိုထွန်းထွန်းနိုင်ကတော့ပြောပါတယ်
။ဒီပေါင်း60ဆိုရင်မှဒီမိုင်းရှင်တွေဘက်ကလည်းဒီလိုကန့်ကွက်ကြအောင်ပါပဲဒါတည်ကြတယ်။နောက်အလုပ်သမားတွေဘက်ကလည်း4000ကမရရင်မဖြစ်နိုင်ဘူးဆိုတဲ့အလုပ်သမားတွေလည်းဒါရှိနိုင်ပါတယ်။အားကြောင့်ကျွန်တော်တို့ကတော့ရောရောဆိုင်အခြေအနေကတော့တနေ့7နာရီမှာဒီ3600ဆိုတဲ့နှုန်းကဟိုရောရောဆိုင်အခြေအနေမှာတော့မျှတတဲ့နှုန်းကိုကျွန်တော်တို့ကယူဆတယ်။ဘာကြောင့်လဲဆိုတော့လက်ရှိအခြေအနေမှာအလုပ်သမားတွေရောက်တဲ့ဒီတနေ့7နာရီလောက်ခါက1500အဲ့ကြားထဲမှာပဲရှိတယ်။အခုဆိုတာက3600ဆိုရင်ဘာလဲဆိုတော့တသိန်းကျော်သွားမှာဒီတသိန်းကျော်ကလကတေကြပေါက်လုံသမားတွေပဲခိုင်ပါတဲ့လောက်ကလောက်ကဖြစ်တယ်လေ။ဂျင်းနှုံးလိုက်ဆိုရင်1600လောက်ပေးထားပြီးတော့အချင်းကိုယ်တွေအများကြီးရှင်းနေရတယ်။နောက်တစ်ခါဘာရှိလဲဆိုတော့ကျတော့တို့ရက်မှန်ကြေးတိုင်းကြီးရှိတယ်။ရက်မှန်ကြေးက2000ပေးစားရင်2000လောက်ပြတ်သွားနေအဲ့ဒါ2000လောက်ပြုတ်သွားရော
ဒီလောက်ကနှုံးတာဟာအလုံသမားတွေနဲ့ပတ်သက်လို့တနိုင်ငံလုံးတပြေးညီဆောင်ရွက်နိုင်ဖို့အတွက်အဆိုပြုလာမှာပါရှိပြီးလုံသမားဥယျာဉ်15ဦးအောက်မှာရှိတဲ့လုပ်ငန်းတွေနဲ့မိသားစုပိုင်းတနိုင်တပိုင်းလုပ်ငန်းတွေမှာတော့အကျုံးဝင်မှုမရှိဘူးဆိုပြီးအ ਨੇ ဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီရဲ့ကြေညာချက်မှာပါရှိပါတယ်။လက်ရှိမှာတော့တချို့လုပ်ငန်းတွေမှာတစ်နှစ်လောက်အားက3600ထက်ပိုပြီးရရှိနေတဲ့လုပ်ငန်းတွေရှိတာကြောင့်အလုပ်သမားတွေဘက်ကလည်းဒီလိုသတ်မှတ်ချက်တွေကြောင့်သူတို့လုပ်အားကယော့သွားမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လုပ်ငန်းရှင်တွေဘက်ကလည်းဒီလိုသတ်မှတ်ချက်တွေကြောင့်အထက်ချုပ်လုပ်ငန်းတွေထိခိုက်သွားနိုင်တယ်ဆိုပြီးယူဆနေသူတွေလည်းရှိကြပါတယ်။မြန်မာနိုင်ငံမှာ2010ခုနှစ်လောက်ကစပြီးတနည်းလုံအားကသတ်မှတ်ပေးရေးဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပြီးတဲ့နောက်အလုပ်ရှင်အလုပ်သမားပြဿနာတွေအများအပြားပေါ်ပေါက်ခဲ့ပါတယ်။မကြသေးခင်ဖေဖော်ဝါရီလတုန်းကပဲရန်ကုန်မြို့မှာထောင်ကနန်းရှိတဲ့အလုပ်သမားတွေကတနည်းလုံအားကကိုအာဆီယံစံနှုန်းတွေအတိုင်းသတ်မှတ်ပေးဖို့ပြောဆိုထားပါတယ်။မြန်မာနဲ့နီးတဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာတော့အလုပ်သမားတွေရဲ့တနည်းလုံအားကကိုဘတ်300သတ်မှတ်ပေးထားပြီးမြန်မာကျပ်ငွေနဲ့ဆိုရင်တော့တနည်းလုံအားကကျပ်1000ခန့်သတ်မှတ်ပေးထားတာဖြစ်ပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါ။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါ။လာမယ့်2015ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်ကနေမဲပေးပိုင်ခွင့်ရှိသူစီရင်ထုတ်ပြန်တဲ့နေရာမှာမှားယွင်းမှုများပြားနေရလို့အတန်းတွေထွက်ပေါ်နေပါတယ်။မွန်ပြည်နယ်အတွင်းမှာလည်းမဲပေးပိုင်ခွင့်ရှိသူစီရင်ထုတ်ပြန်ရမှာမြို့နယ်အလိုက်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိမှားယွင်းမှုတွေရှိနေရလို့မွန်ပြည်နယ် NLD အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်။ပြည်နယ်ရွေးကောက်ပွဲကော်မရှင်အနေနဲ့မှားယွင်းချက်တွေကိုပြင်ဆင်ပေးသွားမယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။အပြည့်ဆောင်တော့ VOA Time Chase Site တင်ချောက်နိုင်ကုန်းအင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။မ မြန်မာနိုင်ငံတောင်ပိုင်းမွန်ပြည်နယ်မှာရွေးကောက်ပွဲကော်မရှင်ကနေမဲစင်းထုတ်ပြန်ရမှာမှားယွင်းမှုရှိနေတယ်လို့မွန်ပြည်နယ်မျိုးရသီမှုစီဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံဦးအေးမင်းဟန်ကအခုလိုပြောပါတယ
်။ရွေးနယ်လိုက်အားလုံးချုပ်ရမယ်ဆွေးနွေးနေရှိတာကိုကျွန်တော်တို့အများဆုံးက80ရာခိုင်နှုန်းလောက်ရှိနေတယ်နော်အများဆုံးရွေးနယ်ဆို30ရာခိုင်နှုန်းလောက်ရှိနေတယ်အဲ့လောက်ရှိတာလေ။ရွေးကောက်ပွဲဆိုတာကကျွန်တော်တို့အထက်ကဘဝလူကြီးတွေကျေတာတိုင်းပဲလေ။လူတဲ့ရွေးကောက်ပွဲတစ်ခုတည်းရှိနေဖြစ်မှာဒါနဲ့တရားမျှတမှုရှိမှာမဟုတ်ဘူးဒါကတော့ကျွန်တော်တို့အကုန်လုံးကြိုးပြထားပါလေ။
မွန်ပြည်နယ်တွင်မဲပေးပိုင်ခွင့်ရှိသူစီရင်ထုတ်ပြန်ရမှာမှားယွင်းမှုရှိနေတဲ့အခြေအနေကိုတော့ကိုတိုင်ကွင်းစင်စီရင်ကောက်ခံခဲ့သူရေးမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးမျိုးဝင်းကအခုလိုပြောပါတယ
်2010တုန်းကရှိတဲ့မဲပေးခွင့်ရတဲ့လူတွေအခုစီရင်မပါတာတချို့ဒီအစွန်အဖျားကြတဲ့ရွာတွေကြတော့သူတို့မဲပေးရမို့လို့နော်ဒီမဲစင်းသွားကြည့်ရပို့တို့ကိုလုံးဝမသိတဲ့ရွာတွေလည်းရှိတယ်။နောက်တချို့ရွာတွေမှာကျတော့ဒီမဲစင်းတော့ကတ်ထားတယ်။နောက်သူ့နောင်ပဲမပါလို့မဲစင်းကိုပုံစံသုံးမှပြည့်ဖို့ကလူရှာလို့မရအောင်နော်လူမရှိဘူး။တချို့ရွာတွေကမဲစင်းကိုမကတ်တာ။တချို့ကျတော့လည်းအဖေနောင်ပဲပါတယ်အမေနောင်ပဲပါတယ်။နော်သားသမီးတွေကျတော့ဒီမှတ်ပုံတွေတရားမှမရှိဘူး။တချို့နေရာမှာကျတော့ဘာတူရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီရွာမှာအစဉ်ဆက်နေလာတဲ့လူတွေကမဲစင်းထဲမှာမပါဘဲနဲ့နော်ဒီယာယီနေထိုင်ခွင့်နဲ့နော်နေတဲ့လူတွေကမဲစင်းထဲမှာပါလာ။နော်ပါလာပြီးတော့အဲ့ဒီမှာအချက်လက်တွေကလည်းတခါမပြည့်စုံမြောက်နော်အဲ့လိုမျိုးပြဿနာတွေကတော့အများကြီးပဲ
။မုံမြင်တဲ့သွေးမြွနယ်လိုက်မဲစင်းမှားယွင်းမှုဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိရှိနေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံဦးအေးမင်းဟန်ကပြောပါတယ်။အခုလိုမဲစင်းမှားယွင်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေပြန်လည်ပြင်ဆင်ပြည့်စုံသွားမှာဖြစ်ပြီးပြည်သူတွေအနေနဲ့ပါဝင်ပူးပေါင်းဖို့လိုအပ်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲတာဝန်ခံရရှိဦးဟိန်းလင်းထက်ကအခုလိုပြောပါတယ်
။ကျွန်တော်တို့စပြုစုကလေးကမဲစင်းကအခြေခံမဲစင်းရင်းလေအခြေခံမဲစင်းဆိုတော့ရည်ရွယ်ချက်ပြည်သူမှန်ကန်တဲ့မဲစင်းရဖို့ရည်ရွယ်ပါတယ်အဲပြည်သူမှန်ကန်တဲ့မဲစင်းရဖို့ကမဲဆန္ဒရှင်ပြည်သူတွေပူးပေါင်းပါဝင်မှရမှာပါအဲကျွန်တော်တို့မဲဆန္ဒရှင်တွေလာကြည့်တဲ့အခါမှာကျွန်တော်တို့အတတ်နိုင်ဆုံးတော့မှန်ကန်အောင်လုပ်ထားတယ်ကျွန်တော်တို့မဲဆန္ဒရှင်လာကြည့်ရင်မှာအမှားတွေဟာတွေရှိမှာပေါ့နော်ဖြည့်ဆွဲရတာတွေရှိမယ်ကန့်ကွက်ဖို့ဟာတွေရှိမယ်အဲ့ဒီဟာတွေကိုကျွန်တော်တို့အခုလောလောဆယ်ရက်ကြီးဒီမှာကျွန်တော်တို့7ရက်ကနေ21ရက်14ရက်ကပ်ပြီးတော့လေအခုရက်ကြီးဒီမှာဆက်ပြီးတော့ကြည့်ကျင်တယ်ဆိုကြည့်လို့ရအောင်ဆက်ပြီးပြင်ဆင်နေဖြည့်ဆွဲကန့်ကွက်တယ်ဆိုရင်ကန့်ကွက်လို့ရအောင်ကျွန်တော်တို့ထပ်ပြီးတော့ဟိုဆက်ရှင်ပေးထားပါတယ်ကျိုးရ2010မှာပါတယ်အခုဒီမှာမပါဘူးဆိုတော့ပြောပြီးနောက်ချင်းရှိပြီးတော့ဆိုတဲ့ဟာလေးအဲ့ဒါအဓိကကျွန်တော်တို့အောက်ချင်းမှာလည်းပြန်စီစဉ်နေပါတယ်နောက်တချို့တချို့လည်းကြံခဲ့နိုင်တာရှိတယ်လို့တချို့တချို့ကလည်းအမီစင်းတွင်းလိုက်တဲ့ခါမှာကွန်ပျူတာကျွန်တော်ပြန်စီစစ်တယ်ဒါကြောင့်ကျွန်တော်တို့ကစီစစ်ပြီးအမားတွေပြင်လိုက်ပြီးတော့ပြန်ပြီးတော့ fit လုပ်ရင် printer ထုတ်တဲ့ခါကျရင်ပြန်ပြီးတော့ကြံခဲ့တာလေးရှိတယ်လေအထက်နိုင်ဆုံးပုံကိုကျွန်တော်ဘက်ကလည်းအကျိုးစားပြီးဆောင်ရွက်နေပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲရဲ့တတ်မှတ်တာရွေးကောက်ပွဲနေဥပဒေနဲ့ပတ်သက်ပြီးမဲဆွယ်စည်းရုံးရေးဥပဒေထုတ်ပြန်မှုမရှိသေးပေမဲ့လာမယ့်ရွေးကောက်ပွဲဟာပြည်သူတွေအနေနဲ့စိတ်ပါဝင်စားမှုအားနည်းနေတယ်လို့ရေးမြို့နယ်ဒေသခံပြည်သူတို့ကအခုလိုပြောပါတယ်
ကိုနမေပါလာပါလာဆိုတာအကောလုံးလာပြီးတော့ပြည့်ရမယ်ဆိုတဲ့အနေခံမျိုးရှိတယ်ပေါ့ဒါမှစိတ်ဝင်စားတယ်လို့ပြောရမှာပေါ့ဟုတ်လားဒီကကြတော့ရန်ကုန်ပြည်လာပြီးတော့ကြည့်ရတဲ့အနေခံမျိုးတော့မရှိဘူးလေစိတ်ဝင်စားမှုအားနည်းတယ်လို့ပြောရင်လည်းရနိုင်ပါတယ်
မွန်ပြည်နယ်တွင်မဲစင်းရမှားယွင်းမှုတို့အတွက် NLD အပါအဝင်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးသားပါတီတခြားလူမှုဖွဲ့စည်းဝင်တို့ကလည်းကွင်းစင်စစ်တမ်းကောက်ယူပြီးတော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ထံမှတင်ပြထားပါတယ်။အလားတူရန်ကုန်တိုင်းအေယာဝတီတိုင်းနဲ့နေပြည်တော်ကောင်စီနယ်နိမိတ်တွင်မဲစင်းစစ်ဆေးမှုအရ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိမဲမှားယွင်းမှုဖြစ်နေတယ်လို့ NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေထုတ်ပြန်ထားပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီရင်တွေမှာအမှားယွင်းများနေတာကိုတင်ပြဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတွိတ်ဆုံခွင့်တောင်းထားပါတယ်။ NLD အဖွဲ့ချုပ်အနေနဲ့နေပြည်တော်ကောင်စီနယ်နိမိတ်တွင်မဲစင်းစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့ပါတီဝင်နှူးပိုင်းနဲ့ကျူးလွန်မှုနဲ့အရေးယူခံနေရတယ်လို့ဝန်ထမ်းတွေနေထိုင်ရာရပ်ကွက်တွေဖြစ်တဲ့စပူသီရိမြို့နယ်မှာလူဦးရေ4000ဝန်းကျင်မဲစင်းကနေပျောက်ဆုံးနေတယ်လို့ NLD အဖွဲ့ချုပ်ရဲ့လူမှုရေးကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။
ထိုင်းချေဆိုင်သတင်း6 9 9အိမ်ပြောပြပေးသွားတာဖြစ်ပါတယ်။ VOA ကလည်းပုတ်ထူးနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို5ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မယ့်အစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာတခွင်အစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေကိုတော့ line domi24 25 32 53တို့ကနေနားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် Nilay San Nagani, Nigin, and I teach him to Bari. Yenigin, so by Chonai Gregani, Kunanai T. Singo, Lindo, Sachau, Sakun, and Nasang Ami Jarima, Tolan Binivari. Yavan Kunayani, Senai T. Singuro, Lindo Nasali, Nasangane, Tonsen Hidugani, Panyu Nasan Aimare. T. Singo, Ya Kunai, Season Pibijin, Nasen Aima, Dianle, Tolan Binivarekna. boa မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုburmese.boanews.com
မင်္ဂလာရချမ်းသာတော်ရှင်များရှင်ဗီရိုအမြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24နဲ့25သုံးဆက်နဲ့50တက်တို့အပြင်လိုင်းဒိုမီတာ196ရောကပါဒိုချက်ဖန်းယူနားဆင်နိုင်ကြရရှင်အခုတော့ပတ်စင်ကဏ္ဍတွေဖြစ ားပေးတဲ့လူတွေတိုင်းပြည်ကိုဦးဆောင်စေခြင်းနဲ့ဆိုရင်အခုလောလောဆယ်မဲဆင်းကြည့်ပြအောင်ကြည့်ပါမဲပေးအမဲဗီကောက်ပွဲရောက်တဲ့အချိန်မှလည်းပဲမဲပေးခွင့်ရှိသူတိုင်းမဲပေးပြအောင်ပေးပ
ါဆရာတော်ရှင်စန္ဒာတိကမိန့်ကြားသွားတာကိုဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်မှာနားဆင်ရမှာဖြစ်ပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်အရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှမဲခွဲခဲ့တဲ့ကိစ္စအမျိုးသမီးများနဲ့ဖျော်ဖြေတင်ဆက်တဲ့ပွဲအကြောင်းတရင်သမားတွေတရားစွဲခံရမှုစတာတွေနားဆင်ရဖို့ရှိပါတယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။ဂရုပမီဒီယာတွေပေါ်မှာရေပန်းအစားဆုံးဖြစ်နေတဲ့တရင်ကတော့လွှတ်တော်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့မဲခွဲတဲ့ကိစ္စပဲဖြစ်ပါတယ်။အခြေခံဥပဒေမှာပါဝင်တဲ့အရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်ဖို့အခုဒီပတ်ထဲမှာမဲခွဲဆုံးဖြတ်ခဲ့ကြတာပါဒီလိုဆုံးဖြတ်ခဲ့စဉ်မှာမီဒီယာတွေကဒီသတင်းကိုအရေးကြီးသတင်းအဖြစ်ဆင်ဆက်မပြတ်တင်ပေးကြပါတယ်သတင်းမီဒီယာတွေအားလုံးလိုလိုကအခုဒီပတ်အတ္တအာဘောကဏ္ဍမှာဒီမဲခွဲဆုံးဖြတ်တဲ့ဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အလေးထားထောက်ပြခဲ့ကြတာတွေကိုတွေ့ရပါတယ်တမရအီချင်းတတ်မှတ်ချက်တစ်ခုဖြစ်တဲ့ပုံမှန်59ဂါကြီးကိုပြင်ဆင်ဖို့85ရာခိုင်နှုန်းမင်းနဲ့အတရခဲ့ပေမဲ့အဓိကပုံမှန်တွေဖြစ်တဲ့59စာလုံးနဲ့ပုံမှန်436ပင်စင်ရေးကိစ္စတွေကိုမဲခွဲရမှာတော့ရှုံးနေပြီးတော့အတီမပြုတ်နိုင်ခဲ့ပါဘူးအခုလိုမပြင်ဆင်နိုင်တာကြောင့်ဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်မရအောင်ဟန်တားသလိုဖြစ်နေပါတယ်နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့မကြသေးခင်ကအမျိုးသမီးနေ့ကျင်းပခဲ့တဲ့အခမ်းအနားတွေမှာအမျိုးသမီးဝစ်စုံဖက်ရှင်ပြိုင်ပွဲလှရင်ကြီးမဲ့ပြိုင်ပွဲတွေထည့်သွင်းခဲ့ပါတယ်ဒီအခမ်းအနားမှာအစဉ်အလာမပြတ်ထည့်ခဲ့တာဖြစ်ပေမဲ့ဒီနှစ်ထဲမှာထူးခြားမှုကတော့ဒီပွဲတွေလှုပ်ဆောင်တဲ့ပုံစံပေါ်လူမှုကွန်ရက်တွေပေါ်ကနေဝေဖန်တာတွေပြုလုပ်တာတွေ့ရပါတယ်အမျိုးသမီးများနဲ့ဖက်ရှင်ရှိုးအလှပြပွဲတွေဒါမကတခြားအမျိုးသမီးတွေအတွက်အင်အားဖြစ်စေမဲ့ဟောပြောပွဲတွေထည့်သွင်းတဲ့ဆိုပြီးတော့ရေးသားဝေဖန်ခဲ့ကြတာပါဒါ့အပြင်အမျိုးသမီးနဲ့မှပြုလုပ်တဲ့အငိမ့်ကိုလူကြိုက်များခဲ့တယ်လို့ဒီအငိမ့်ပေါ်မှာဝေဖန်မှုတွေလည်းရှိခဲ့ပါတယ်ဒီလိုဖျော်ဖြေမှုတွေနဲ့ပတ်သက်လို့အမျိုးသမီးဂျာနယ်လစ်တင်နန်းဆီယာမတူဖြစ်တဲ့ဒေါ်စုမြတ်ဝေကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
အမှန်ဆိုလို့ရှင်အဲ့အခုဒီပြသွားတဲ့အငိမ့်မှာဆိုလို့ရှင်လူရှင်တော်ရီကစာဒါမင်းသမီးရတာဒါမင်းသမီးပုံစံမျိုးဝတ်တယ်ဒါပေမဲ့လူရှင်တော်ရီကမိန်းကလေးတွေဖြစ်နေတယ်မိန်းကလေးလူရှင်တော်ဖြစ်တဲ့အကြောင်းမလို့မိန်းကလေးလိုဝတ်လို့ရှင်လည်းအဆင်ပြေတယ်ဘာလို့လဲဆိုတော့မိန်းကလေးလူရှင်တော်မှလူတိုင်းလည်းသိတယ်ပေါ့နော်အဲ့ဒါကိုယောက်ျားလေးလိုဝတ်တော့မြင်ရတဲ့ပုံစံကိုယောက်ျားပေါ့နော်ယောက်ျားလေးဆန်တဲ့အဲ့လိုမျိုးမိန်းကလေးတွေဝတ်တဲ့ပုံစံမျိုးကြီးဖြစ်နေတယ်အဲ့ဒါမျိုးမိန်းကလေးလိုပဲဝတ်ပြီးတော့မိန်းကလေးလူရှင်တော်ဝတ်တဲ့ဝတ်စားဆိုတဲ့ပုံစံမျိုးလေးနဲ့ဝတ်ပြီးပြသွားတာမျိုးနောက်အမျိုးသမီးနေမှာပေါ့နော်ဒီလို fashion show မှာမဟုတ်ဘူးနောက်ပြီးတော့အငိမ့်မှာမဟုတ်ဘူးထူးထူးခြားခြားလေးဖြစ်အောင်အမျိုးသမီးတွေပညာရနေနိုင်တဲ့ပွဲမျိုးလေးတွေပေါ့ဟိုမှာမြန်မာနိုင်ငံမှာရှိနေတဲ့အောင်မြင်တဲ့အမျိုးသမီးတွေနော်အောင်မြင်တဲ့အမျိုးသမီးတွေခေါင်းဆောင်မူပွဲမှာရောက်နေတဲ့အမျိုးသမီးတွေသူတို့ဘဝကိုဘယ်လိုဖြတ်သန်းခဲ့ရလဲဘယ်လိုကြော်ဖြတ်ခဲ့ရလဲအဲ့ဒါမျိုးလေးတွေဟောပြောပွဲလေးတွေလုပ်ပေးမယ်နောက်ပြီးတော့တင်နန်းပုံစံမျိုးတပြည့်အဲ့ဒီအမျိုးသမီးတွေရဲ့ဒီဆွမ်းဆောင်ရည်တွေမြင့်မားလာအောင်ဘယ်လိုမြင့်တင်မလဲဆိုတာမျိုးလေးတွေလုပ်ပေးမယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်လိမ့်မယ်ပို့ပြီးအကျိုးရှိလိမ့်မယ်လို့မြင်ပါတယ
်။နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့အခုနောက်ပိုင်းမီဒီယာတွေကိုအစိုးရဘက်ကတရားစွဲဆိုမှုတွေများလာတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုကြေညာချက်ထုတ်ပြန်စင်မှာပဲနိုင်ငံအတွင်းကမီဒီယာတစ်ခုဖြစ်တဲ့11ကိုတရားစွဲဆိုတာတွေ့ရပါတယ်။သတင်းမီဒီယာသမားတွေကိုတရားစွဲဆိုမှုနဲ့ပတ်သက်လို့ပြောဆိုကြတဲ့အခါပ ပြန်ကြ ాయి ဝင်ကြီးဦးရထွတ်ကအစိုးရကမီဒီယာကိုတရားစွဲဆိုမှုအရေးအတွက်ထားဆိုင်မီဒီယာအချင်းချင်းတရားစွဲဆိုမှုကပိုများပါတယ်ဆိုပြီးတော့ပြီးခဲ့တဲ့မေလ3ရက်နေ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အထိမ်းအမှတ်နေ့မှာပြောဆိုခဲ့ပါတယ်အခုလိုရွေးကောက်ပွဲနီးလာတဲ့အချိန်မှာမီဒီယာတွေကိုတရားစွဲဆိုတာစိတ်လာတာနဲ့ပတ်သက်ပြီးတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့သတင်းမီဒီယာသမားတွေကတုံ့တက်ကြပါတယ်မြန်မာဂျာနယ်လစ်ကွန်ရက်ကဦးမြင့်ကျော်ကတော့
ရွေးကောက်ပွဲနီးလာတဲ့အချိန်မှာမီဒီယာတွေကိုအစိုးရတရားစွဲဆိုမှုတွေစိတ်လာတဲ့ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာလူညင်ချမ်းသာကွန်ဖရင့်ပြီးခဲ့တဲ့သတင်းပတ်တွေကစီရင်ခံစာဆောင်ထုတ်ပြန်ခဲ့တယ်ဒီစီရင်ခံစာတွေကဟာလို့ပဲတစ်ခါထပ်ပြီးတော့ဒီစီရင်ခံစာအထောက်အကူပြုတဲ့အချက်ကဒီလက်တလုံးမှာထပ်ပြီးတော့ဟိုနမူနာတစ်ခုထပ်ထွက်လာတယ်အဲ့ဒါတော့11daily သတင်းစာအရာဖွင့်ဝင်18ရောင်းလုံးကိုပြန်ကြေးဝန်ကြီးဌာနကတရားရုံးမထင်မြင်ပြမှုနဲ့တရားစွဲတဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီအချက်လက်တွေညေတခြားသောမီဒီယာသမားတွေကိုတရားစွဲတဲ့ကိစ္စတွေကြီးလိုက်တယ်ဆိုရင်ဒီရွေးကောက်ပွဲမတိုင်ခင်မှာတမင်ရွေချင်းနဲ့ရှိရှိနဲ့လုံနေလားဆိုတဲ့တန်တရားပို့ပြီးတော့ခိုင်းမှလာ
ဒီချက်နဲ့ပတ်သက်လို့သတင်းမီဒီယာသမားတချို့ကပြန်ပြီးတော့ထောက်ပြကြတာကတော့ပုဂ္ဂလိကအချင်းချင်းတရားစွဲဆိုတာနဲ့အစိုးရကတရားစွဲဆိုတဲ့ကိစ္စနှစ်ခုတဘာဝချင်းမတူတဲ့အကြောင်းထောက်ပြကြပါတယ်တရားစီရင်ရေးစနစ်ကိုဩဇာလွှမ်းမိုးထားဆဲဖြစ်တဲ့အစိုးရကတရားစွဲဆိုပြီးဆိုရင်တရားစီရင်ရေးကစွဲဆိုခံရတဲ့သူပေါ်အပြစ်ပေးဖို့ဖိအားရှိနေတာကြောင့်အစိုးရကမီဒီယာကိုတရားစွဲဆိုတာဟာသတင်းမီဒီယာသမားတွေအပေါ်အကြောက်တရားဖြစ်ပေါ်စေတယ်ဆိုပြီးတော့ထောက်ပြနေကြတာကိုတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြည့်ရအောင်ပါရှင်ရွေးကောက်ပွဲမှာအများပြည်သူကောင်းကျိုးကိုရည်ရွယ်ပြီးဆန္ဒမဲပေးခြင်းဟာကောင်းမှုကုသိုလ်ဖြစ်ပြီးမတရားသဖြင့်မဲလိန်မဲခိုးပြုလုပ်တာဟာမကောင်းဆိုးဝါးအကုသိုလ်ဖြစ်တယ်လို့ဆရာတော်ရှင်စန္ဒာဒီကကမိန့်ကြားလိုက်ပါတယ်ဝါရှင်တန်မြို့တော် VOA မြန်မာဌာနကိုကြွလာခဲ့တဲ့ဆရာတော်ကဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်အစီအစဉ်မှာအခုလိုမိန့်ကြားခဲ့တာဖြစ်ပါတယ်အသေးစိတ်ကိုတော့ဆက်လက်နားဆင်ကြည့်ရအောင်ပါရှင
်မဟုတ်ဆုံးဆောက်ထားနေတာကတော့အခုမြန်မာနိုင်ငံမှာတိုင်းပြည်ကလည်းနည်းနည်းအပြောင်းလဲဖြစ်လာတယ်။နောက်21ရာစုမှာလူမှုရဲ့နေမှုထိုင်မှုတွေလည်းပြောင်းလဲလာတယ်ထင်ပါတယ်ဗျာ။အထူးသဖြင့်လူငယ်စုကြားမှာဗျာဗုဒ္ဓသာသနာရဲ့မူရင်းအနှစ်သာရကတော့ဗုဒ္ဓရဲ့အဖြစ်အပျက်တို့ဘာတို့ကတော့ဒီတိုင်းပဲရှိမှာပေါ့ဗျာ။ဒါပေမဲ့ဗုဒ္ဓသာသနာကိုမြန်မာလူအဖွဲ့စီကယဉ်ကျေးမှုတရားအနေနဲ့မြန်မာလူအဖွဲ့စီကရှင်းသင်နေတယ်ဆိုရင်မှားမှာမဟုတ်ပါဘူးဗျာ။အဲ့တော့ပြောင်းလဲလာတဲ့ခင်းနဲ့အညီမြန်မာနိုင်ငံမှာရှိလာခဲ့တဲ့ဗုဒ္ဓသာသနာဘယ်လိုများလိုက်လျောညီတွေ့ပြောင်းလဲလာတယ်လို့သုံးသပ်မိပါလဲဗျာ။
ဗုဒ္ဓအဆုံးအမတော့မပြောင်းလဲဘူးပေါ့ဒါပေမဲ့ဒီဗုဒ္ဓအဆုံးအမကိုခေလူငယ်တွေနားလည်လွယ်အောင်ရေးသားပေးရမယ်ဟောပြောပေးရမယ်အဲ့လိုဆိုလို့ရှိရင်တော့လူငယ်တွေကလည်းဗုဒ္ဓအဆုံးအမကိုသိပြီးတော့လိုက်နိုင်ကျင့်သုံးနိုင်မှာပေါ့ကျင့်ရတဲ့ကျင့်စဉ်အနေနဲ့ကတော့အတူတူပါပဲအဲ့တော့တကယ်လက်တွေ့ဘဝတွေမှာဖခင်ရဲ့အဆုံးအမတွေကိုလိုက်နိုင်ကျင့်သုံးလို့ရအောင်ဘာသာရေးခေါင်းဆောင်တွေကပြောပြီးရေးပေးဖို့လိုအပ်တာပေါ့
ဆိုတော့ဆရာတော်ဖခင်အနေနဲ့စာအုပ်တွေမြောင်များရေးနေတာတွေ့ရပါတယ်ဆရာတော်ကြီးတွေရေးခဲ့တဲ့စာအုပ်တွေကသိပ်ပြီးတော့ဖတ်ရခက်ပါတယ်မနေ့စနေ့ဖတ်ရတယ်စာအုပ်သူကြီးတွေအဲမဟုတ်ဆရာတော်ဖခင်တို့ရှင်စင်နာပြီးဝန်သားတို့ရဲ့စာအုပ်ကြီးတွေဟာကျမ်းလေးတွေလို့ပြောမှာပေါ့ဗျာဆိုတော့ဆရာတော်ဖခင်တို့ရေးတဲ့စာအုပ်တွေကပေါ်ပေါ်ပါပါဖြစ်တယ်ဆိုတော့လူငယ်တွေရဲ့တွန့်ပြန်မှုသဘောထားတွေကဆရာတော်ပြန်ကြားပါလားဖခင်သူတို့ဘယ်လိုသဘောထား
လဲကြားပါတယ်တခါကြီးဦးစင်းရေးလိုက်တဲ့စာအုပ်ကိုဖတ်ပြီးတော့စာကြောင်းလေးတစ်ကြောင်းကြောင်းစာပန်လေးတစ်ပိုက်ကြောင်းစကလုံးလေးတစ်လုံးကြောင်းအသုံးနှုံးလေးတစ်ခုကြောင့်သူတို့ရဲ့စိတ်ထဲနဲ့ဘဝတွေပြောင်းလဲသွားတဲ့ဆွဲအကြောင်းအများကြီးလာပြောကြပါတယ်။အဲ့တော့ဥစဉ်ရေးတဲ့အကြောင်းအရာလည်းအကြောင်းအရာစုံတဲ့အတွက်ကြောင့်မလို့ခံစားချက်နဲ့မတိုက်ဆိုင်တဲ့လူတွေအတွက်တော့တချို့အကြောင်းအရာတွေဟာဟိုသူတို့တွေဘာမှမထူးသလိုပဲပေါ့မထူးရုံအပြင်ဥစဉ်ရလည်းပဲတကယ်လက်တွေ့ဘဝထဲမှာရှိနေတဲ့စကလုံးလေးနဲ့ရေးထားတဲ့အခါမှာတချို့ကလည်းပေါ့ပြတ်တယ်လို့လူကလက်တယ်လို့လူဝေဖန်တာမျိုးလည်းရှိတာပေါ့ဥစဉ်ရေးတဲ့ထဲဆောက်တို့ဆိုရင်လမ်းခွဲတာဝမ်းနည်းစရာလားဆွဲဆောက်လေးရှိတယ်။အဲ့ဒါဆိုရင်အကြောင်းတစ်ခုခုကြောင့်လမ်းခွဲခြင်းတစ်ခုခုနဲ့ကြုံဆုံနေရတဲ့လူတယောက်အတွက်တော့ခေါင်းစဉ်လေးကြားလိုက်ရတာနဲ့ကိုစိတ်ထဲမှာအေးချမ်းသွားတာပေါ့အဲ့လိုအေးချမ်းသွားတယ်ဆိုတဲ့အကြောင်းလေးနဲ့လာပြောကြတာရှိပါတယ်အဲ့တော့သေစိတ်ဖတ်ကြည့်လိုက်တဲ့အခါမှာလည်းပဲဒီလမ်းခွဲရခြင်းတွေပေါ်မှာဘယ်လိုစိတ်ထားရမလဲဘယ်လိုနှလုံးသွင်းရမလဲဘယ်လိုကျင့်သုံးရမလဲဆိုတာကိုသိသွားတဲ့အတွက်ကြောင့်မလို့သူတို့ရဲ့စိတ်ဓာတ်နဲ့သူတို့ရဲ့ဘဝတွေကအများကြီးပြောင်းလဲသွားပါတယ်ဗုဒ္ဓအဆုံးအမဆိုတာလည်းဝိပဿနာတစ်ခုတည်းမဟုတ်ဘူးလေဗုဒ္ဓဘာသာရဲ့ဘာသာတရားဆိုတာ အမှန်တရားပဲပေါ့အဲ့တော့ဗုဒ္ဓဘာသာရဲ့ဘာသာရေးဆိုတာဟာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးကျန်းမာရေးနောက်ဆုံးအခြေရေးအိမ်နာရေးအရေးအရာအလုံးနဲ့သက်ဆိုင်တာပေါ့အရေးအရာအလုံးနဲ့သက်ဆိုင်တဲ့အတွက်ဦးစင်းရေးတဲ့အကြောင်းအရာမှာလည်းတချို့အကြောင်းအရာဆိုရင်အချက်နဲ့ပတ်သက်တာလေးလည်းပါတယ်ဥပမာဆိုတော့စာအုပ်ကောင်းစေတစ်ခုဆိုရင်အခြေခံခေပေးမယ်နှိမ့်ကြံစေရမယ်ပေါ့ပြီးတော့ဝိပဿနာနဲ့ပတ်သက်တဲ့စာအုပ်လေးလည်းရေးပေးထားတဲ့အတွက်တချို့ဆိုလို့ရှိရင်တရားစခန်းသွားမယ်ဆိုရင်ဝိပဿနာနဲ့ပတ်သက်တဲ့ဦးစင်းစာအုပ်လေးရွေးပြီးယူသွားတာပေါ့နော်တရားအထုံရင်လည်းဒီစာအုပ်လေးကိုဖတ်ပြီးတော့အထုံတဲ့အတွက်ကိုယ်လိုအပ်ချက်လေးတွေဖြည့်ဖြည့်ပြီးအထုံနိုင်သွားတဲ့အတွက်ဝိပဿနာအလုံးမှာလည်းထူးထူးခြားခြားကောင်းကျိုးတွေရသွားကြတော့ပေါ့ဦးစင်းရဲ့စာအုပ်တွေကိုဖတ်ရှုပြီးတော့ကောင်းကျိုးရကြတဲ့ဆိုတဲ့အကြောင်းတွေကိုပြောကြတဲ့တုံ့ပြန်မှုတွေတော့အများကြီးရပါတယ်တကယ်ကြီ
းတင်ပါအခုပြောင်းလဲလာတဲ့ဒုနေမှုဘဝထဲမှာဒီပက္ခသနာတွေဂုံတွေလဲပို့ပြီးတော့များလာတယ်ထင်ပါတယ်ခင်ဗျာအဲ့ဒီဂုံပက္ခသနာတွေလောကီကိစ္စတွေပေါ့လေဗုဒ္ဓအဆုံးအမနဲ့စိတ်မဆက်ဆိုင်မှုလို့တပြေတော့ထင်ပါတယ်အဲ့ဒီကိစ္စတွေကဘယ်လိုဆောင်ရွက်ပါလဲခင်ဗျာအဲ့ဒါတွေတော့ဆရာတော်ပြမကြုံရဘူးလား
ဟောဒီဘာသာရေးနဲ့ပတ်သက်တဲ့ဒီပက္ခသနာကိစ္စတွေမေးတယ်
ခင်ဗျာဘာသာရေးထဲမှာပက္ခသနာဟိုဦးစားပြီးပြီးတော့လောက်လာတဲ့ကိစ္စတွေတကယ်အနှစ်သာရပိုင်းမဟုတ်ဖဲနဲ့ပေါ့
ဒါတော့ဘာသာရေးအဆုံးအမရဲ့အနှစ်သာရကိုနားမလည်ကြလို့သဘောမပေါက်ကြလို့ဖြစ်မှာပေါ့နော်။ဥပမာဒါနဆိုလို့ရှိရင်ကိုပဲဒါနရဲ့တကယ်အနှစ်သာရကတော့တစ်ဖက်သားရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့အလုပ်ပဲပေါ့။တချို့ကလိုအပ်တစ်ဖက်သားမှာလိုအပ်ချက်တွေရှိနေတယ်ဆင်းရဲဒုက္ခတွေရောက်နေရတယ်ဆိုတာသိတယ်။သိရတဲ့နဲ့အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းမပေးဘဲနဲ့ထင်ပေါ်ကျော်ကြားဖို့ဒီအများရဲ့ချီးမွမ်းခံမှုတွေပဲ UDB လောက်ကြတာမျိုးလည်းရှိတာပေါ့နော်။ဥပမာဖခင်တဲ့ကြောင့်ဆောက်တဲ့အလုပ်ဆိုတာလေကောင်းတဲ့အလုပ်တော့ကောင်းတဲ့အလုပ်ပါပဲ။ဒါပေမဲ့အဲ့ဒီလိုမျိုးဆောင်ရောင်သဘောမျိုးအခမ်းအနားသဘောမျိုးဖြစ်နေတဲ့ဘာသာရေးကိစ္စတွေမှာတော့ပါဝင်ဆောင်ရွက်နေပြီးတော့ဒီဘာသာရေးရဲ့တကယ့်အနှစ်သာရစိတ်သက်ပြုစင်မှုအဓိကပဲပေါ့နော်။ဖခင်ဆုံးမလို့ရင်နှစ်ချုပ်ကမကောင်းမှုရှောင်ကောင်းမှုဆောင်ပြုအောင်စိတ်ကိုထားလို့ဆိုထားတာ ਉ ကုသိုလ်ကိစ္စအလုံးနဲ့မတက်ထားတဲ့အလုပ်တွေခန္ဓာကြီးကြတဲ့အလုပ်တွေကိုလုပ်နေပေမဲ့နောက်ဆုံးပေါ့နော်တကယ့်အနှစ်သာရဖြစ်တဲ့ဝိပဿနာလုပ်ကိုလုပ်တယ်ပထမတချို့ဆိုရင်တနည်းနည်း 4-6 နာရီတရားထိုင်နေတဲ့ကြောင့်ဘာသာရေးကိုင်းရှင်းပါတယ်ဆိုပြီးတော့ပြောကြတာရှိတယ်။ 4-6 နာရီတရားတော့ထိုင်နေပါရဲ့ဒါပေမဲ့လို့ကိုယ်ကြောင့်တစ်ဖက်သားစီစဉ်ရမယ့်အလုပ်တွေကိုယ်ကြောင့်တစ်ဖက်သားဆူယူဖြစ်မဲ့အလုပ်တွေကြေကြေပြန့်ပြန့်ပြောလိုက်ရင်ကိုယ်ကြောင့်တိုင်းသူပြည်သားဆင်းရဲဒုက္ခရောက်မဲ့အလုပ်တွေကိုယ်ကြောင့်တိုင်းပြည်မဖွံ့ဖြိုးမတိုးတက်မဲ့အလုပ်တွေကိုကြတော့လုပ်နေတယ်ဆိုရင်တော့ဘာသာတရားကိုင်းရှင်းတယ်လို့ပြောလို့မရပါဘူး။
တချို့နိုင်ငံရေးသမားတွေနိုင်ငံရေးအင်အားစုတွေကဘာသာတရားကိုအဆုံးချပြီးတော့သူတို့မဲနိုင်ဖို့ကြိုးစားနေတယ်ဆိုပြီးတော့ပြောဆိုသုံးသပ်ချက်တွေအများကြီးကြားနေရပါတယ်ခင်ဗျာ
။အ
ဲဒီကိစ္စတွေကိုသံဃာတို့အနေနဲ့ဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ။ဆောင်ရွက်ဆောင်ရွက်နိုင်ကြရပါလားခင်ဗျာ။
ရှောင်းလွန်းနေအောင်ကြိုးစားကြရမှာပေါ့နော်ဒီဘာသာရေးအလုပ်ကိုနိုင်ငံရေးရဲ့အသုံးချခံမဖြစ်အောင်လက်ကင်တို့မဖြစ်အောင်ရှောင်ကျဉ်နိုင်ရမှာပေါ့အဲ့တော့ဘာသာရေးဆိုတာတော့အရေးအားလုံးနဲ့သက်ဆိုင်တဲ့အတွက်ဟိုအသုံးချတယ်လို့ပြောလို့မရပါဘူးလို့ဒီဆက်ဆက်မှုတော့ရှိပါတယ်ဥပမာဘယ်လိုဆက်ဆက်တယ်လဲဆိုတော့ဒီနိုင်ငံရေးနယ်ပယ်မှာကျင့်လည်နေကြတဲ့ပုံကိုယ်တွေကိုဒီနိုင်ငံရေးအလုပ်ကိုမှန်မှန်ကန်ကန်တရားမျှတတာလုပ်ပါဆိုတဲ့အဆုံးအမမျိုးတော့ပေးရမှာပေါ့တရားမျှတတဲ့အလုပ်တွေကိုလုံးဝရှောင်ကျဉ်ပါတရားမျှတတဲ့အလုပ်ကိုလုပ်ပါတရားမျှတအောင်လုပ်ချင်တဲ့စိတ်ဓာတ်မျိုးမွေးမြူပါဆိုတဲ့တရားအဆုံးအမမျိုးတော့ပေးရမှာပါပဲအဲ့တော့မှန်မှန်ကန်လုပ်နေတာတွေရှိရင်မှန်မှန်ကန်ကန်လုပ်အောင်လမ်းညွှန်ပေးတဲ့အလုပ်ဆုံးမဝါရပေးတဲ့အလုပ်ကတော့ဆရာတော်တန်ခါတော်တွေဒီဘာသာရေးကောင်းဆောင်နေနဲ့လှုပ်တင်လှုပ်ထိုက်တဲ့အလုပ်ပါပဲ
အခုမြန်မာနိုင်ငံမှာလည်းပြောင်းလဲလာတယ်ဆိုတော့အစိုးရရဲ့သံဃာတွေအပေါ်မှာသာသနာ့အပေါ်မှာသဘောထားကိုဘယ်လိုသုံးသပ်လို့ပါလဲဖေဟာ
အဲဒါကတော့လူမျိုးမျိုးစိတ်ထူထူလိုပဲပြောရမှာပေါ့လေအဲကာယကံရှင်တွေစိတ်ထားတော့ဘယ်လိုလဲမသိဘူးအဲ့တော့တနည်းပြောရင်တော့ဒီဗုဒ္ဓရဲ့ဝါဒကလည်းဒီမိုကရေစီဝါဒပါပဲဒီလွတ်လပ်မှုကိုတံမိုးထားတာပဲဘယ်ဝိသတိပဋ္ဌာန်ဝိပဿနာလို့အထုတ်တယ်ဆိုရင်တော့မှလွတ်လပ်စွာယူဆပြန်ခွင့်ရှိတယ်ကိုဘယ်အရှုခံအာယုအဓိကပြန်ထိုင်ပြီးတော့ရှုမှတ်မလဲစသည်အားဖြင့်ပေါ့နော်အဲ့တော့ဒါနနဲ့ပတ်သက်လို့ရှိရင်လည်းမြတ်စွာဘုရားကိုယ်တိုင်ဟောတာပြီးတာကိုစိတ်ကြည်လင်တဲ့နေရာမှာပဲလှူပါဘယ်နေရာပဲလှူရမယ်ဘယ်နေရာတော့မလှူသင့်ဘူးဆိုတာမျိုးမဟုတ်ကိုစိတ်ဆန္ဒရှိတဲ့အတိုင်းကိုရဲ့အလှူခံပုဂ္ဂိုလ်လွတ်လပ်စွာယူဆပြန်ခွင့်ရှိတယ်နိုင်ငံကောင်းဆောင်လူအမိခံထားတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီဗုဒ္ဓဘာသာကိုတကယ်ကန့်ဆိုင်တယ်ဗျဆရာတော်တန်ခါတို့တကယ်ကြည်ညိုတယ်ဆိုရင်တော့ဗုဒ္ဓအဆုံးအမအတိုင်းကိုယ့်ရဲ့နိုင်ငံရေးလုပ်ရည်တွေနိုင်ငံရေးစိတ်ဓာတ်တွေကိုအကောင်ဆုံးအကြောင်းကျိုးအမှားမှန်ဝေဖန်သုံးသပ်ပြတဲ့အပေါ်မှာဟိုကြည်ကြည်နက်နက်လက်ခံတယ်မလို့တော့ဗောကိုယ့်ကိုအကောင်ပြောတဲ့သူတွေကိုဆိုရင်တော့အားပေးမယ်ထောက်ခံမယ်ကိုယ့်ကိုအကောင်မပြောတဲ့သူအကောင်မပြောဆိုတာကိုကကမကောင်းလို့မကောင်းတဲ့အကြောင်းမှန်မှန်ကန်ကန်ဝေဖန်သုံးသပ်တဲ့သူတွေကြတော့ကိုရင်သူတွေသဘောထားမယ်ဆိုရင်တော့ဟိုဖုန်းကြီးဖြစ်ဖြစ်နိုင်ငံလုပ်တယ်လို့သတ်မှတ်မယ်ဆိုရင်တော့လည်းပဲဒါကတော့ဘာသာတရားနဲ့ဆန့်ကျင်နေတယ်လို့ပြောအောင်မှာပေါ့
အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြုလုပ်ဖို့ဆိုပြီးတော့စီစဉ်နေပါတယ်ဒီရွေးကောက်ပွဲကာလကိုဘယ်လိုမှန်ကန်တဲ့သဘောထားမျိုးထားပြီးတော့ဖြတ်သန်းရမယ်လို့အရှင်ပြထင်ပါလေဗျာ
အခုလောလောဆယ်အရေးကြီးဆုံးကတော့နိုင်ငံသူနိုင်ငံသားအားလုံးတရားမကျန်မဲစင်းကြည့်ပြအောင်ကြည်ပါလို့ပဲမှာကြားချင်ပါတယ်ဒီမဲစင်းမှာအမှားရွေးနေတဲ့သိက္ခာများလုံးအကြည့်နေတယ်ဆိုတာသိရတဲ့အတွက်ကြောင့်ဒီကိုယ့်ရဲ့မဲပေးပိုင်ခွင့်မဆုံးရှုံးမှုအတွက်မဲစင်းကြည့်ပြအောင်ကြည်ပါလို့ပြောချင်ပါတယ်ဒီလူတစု ကောင်းကျိုးကိုပဲဦးစားပေးတဲ့သူတွေတိုင်းပြည်ကိုဥမဆောင်မဲနဲ့လူထုကောင်းကျိုးကိုဦးစားပေးတဲ့လူတွေတိုင်းပြည်ကိုဦးဆောင်စေခြင်းနဲ့ဆိုရင်အခုတော်တော်စင်မဲစင်ကြည့်ပြအောင်ကြည့်ပါမဲပေးအမဲဘွေးကောက်ပွဲရောက်တဲ့အချိန်မှလည်းပဲမဲပေးခွင့်ရှိသူတိုင်းမဲပေးပြအောင်ပေးပါလို့ပဲဦးစင်းနဲ့ပြောခြင်းပါတယ်ဒီလိုပြောလိုက်တော့နိုင်ငံရေးစကားလို့ထင်မယ်ဘာသာရေးစကားဖြစ်အောင်ဘာသာရေးနယ်ပယ်စကားလုံးပါမှလက်ခံနိုင်မယ်ဆိုရင်တော့နိုင်ငံသားတရားဖြစ်နေပြီးတော့မဲစင်းသွားမကြည့်ဘူးမဲမပေးဘူးဆိုရင်အဲ့ဒါအကုသိုလ်ပဲမဲစင်းသွားကြည့်တယ်မဲသွားပေးတယ်ဆိုရင်ကုသိုလ်ပါပဲလို့ပြောကြမှာ
မဲလိန်တဲ့လူတွေရဲ့အကုသိုလ်လည်းဘာသာရေးစကားနဲ့ပြောပါအောင
်မဲလိန်တဲ့သူမဲခိုးတဲ့သူကတော့အင်မတန်ကြီးကျယ်တဲ့အကုသိုလ်ကြီးဖြစ်တော့ပါလိမ့်မယ်လူတယောက်ကိုလိန်နေဆိုရင်တယောက်ပဲဆူချိုးဖြစ်တယ်ဆိုရင်တယောက်စာအကုသိုလ်ဆူချိုးကိုပဲခံစားရပါမယ်လူပေါင်းတန်း90ကျော်ကိုလိန်နေဆိုရင်တော့ဒီမဲလိန်ခြင်းကြောင့်လူပေါင်းတန်း90ဆူချိုးတွေဖြစ်မှဖြစ်တဲ့တို့ကြောင့်မလို့ကိုယ့်ရဲ့လိန်တဲ့အကုသိုလ်ဟာလည်းပဲစားပေါင်းများစွာတော့ချင်းနဲ့တော့အကုသိုလ်တွေဖြစ်ပါလိမ့်မယ်ကုသိုလ်အကုသိုလ်ဆိုတာဟာဟိုအများပြောနေကြသူသက်သက်တာပါညာဒီလိုမျိုးတာမန်ဟာမျိုးတွေမဟုတ်ပါဘူးနိုင်ငံရေးနယ်ပယ်မှာလည်းပဲမလုံသင့်မလုံထိုက်တဲ့အလုပ်တရားမမျှတတဲ့အလုပ်ကိုလုပ်ရင်အကုသိုလ်ပဲလုံသင့်လုံထိုက်တဲ့အလုပ်တရားမျှတတဲ့အလုပ်ကိုမှန်မှန်ကန်ကန်လုပ်ရင်ကုသိုလ်ပါပဲလို့ပြောချင်ပါတယ
်နောက်သံဃာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာသံဃာတော်တွေဟာကျေးလက်ပြည်သားစုကပေါက်ဖွားလာကြတာလေဆိုတာသိရပါတယ
်
အခုတဖြည်းဖြည်းမျိုးပေါ်လူရန်းစားများလာမယ်အဲဒါခေတ်ပညာတတ်တွေဖြစ်လာတယ်အခုဆရာတော်ဖျားဆိုရင်ခေတ်ပညာတတ်မိသားစုကပေါက်ဖွားလာတယ်ခေတ်ပညာတတ်တယ်ကျောင်းပညာတွေထူထွန်ပြီးတော့သံဃာလောကထဲရောက်လာတယ်ဆိုတာအင်မတန်ပါရမီထူးလို့ပေါ့ဗျာဒါပေမဲ့အခုခြေကိုမျှော်ကြည့်မယ်ဆိုရင်ဆရာတော်တို့လိုပုဂ္ဂိုလ်တွေခေတ်ပညာတတ်တိုင်ဝမ်ကြီးကပေါ်ထွန်းလာမယ်လို့ထင်ပါသလားသမျိုးကြကျေးလက်ကငငယ်တွေကဘုန်းကြီးကျောင်းပညာရေးနဲ့ကြီးပြင်းလာပြီးတော့ကပ္ပီယာလေးကိုရင်ကနေပြီးတော့ဖြစ်လာတဲ့ယဟန်တွေပုံများလာမလားဘယ်လိုအပြောင်းလဲဖြစ်လာနိုင်လို့သုံးသပ်ပါလဲဗျာ
အဲခုနောက်ပိုင်းတော့ဒါလည်းဘာသာရေးနဲ့နိုင်ငံရေးနဲ့ဆက်စပ်နေရဆိုတာလို့ပဲပေါ့နော်ဒီနိုင်ငံရေးစနစ်ရဲ့အာဏာမှုတွေကြောင့်ဒီကျေးလက်တော်မှာရှယ်လူတွေကလည်းပဲတိုင်တပါသွားပြီးတော့အလုပ်လုပ်ကြတယ်အဲအမှန်တရားနဲ့ပြောမယ်ဆိုရင်သူတို့ဘာနိုင်ငံမှာသွားကြုံခံရတဲ့သဘောမျိုးပေါ့လေအလုပ်ကြမ်းတွေသွားပြီးတော့ပြင်ပမှန်လုပ်ကြရတယ်အဲ့တော့နည်းနည်းလေးအကျွေးရောက်လာတာနဲ့တခြားတိုင်တပါကိုရောက်သွားကြတာများတဲ့အတွက်ကြောင့်မလို့ဒီကျေးလက်ဒေသတွေမှာတော့ကိုယ်ရင်ဦးစင်းဆိုတာအင်မတန်ရှားပါးသွားပြီပေါ့ဘုရားဆုံးမမှာတက်ဝင်ပြီးတော့သာသနာ့ဘောင်ဝင်လာတဲ့ခေတ်ပညာတဲ့ပုဂ္ဂိုလ်တွေတော့ဒီခေတ်ပိုင်းမှာနည်းနည်းများလာတယ်လို့ပြောလို့ရပါတယ်အဲ့တော့နောက်တစ်ချိန်မှာလည်းပဲခုလိုဒီ logic နယ်ပယ်မှာလည်းပဲအ ਨੇ စုံအခြေခံပညာဆင်းလောက်ထိအောင်မြင်ပြီးတဲ့နောက်အခြေခံပညာဆင်းလောက်ထိလေ့လာပြီးတဲ့နောက်ပိုင်းကျမှသာသနာ့ဘောင်ဝင်လာတဲ့ပုဂ္ဂိုလ်တွေများမယ်ဆိုတော့ပိုကောင်းပါတယ်ဦးစင်းရဲ့သဘောအရဆိုရင်တော့ဟိုခလေးကလေးကသာသနာ့ဘောင်ဝင်တာထက်အ ਨੇ စုံ70လောက်ထိအောင်ခေတ် logic နယ်ပယ်မှာလေ့လာပြီးတော့မှဗုဒ္ဓဆုံးမကိုလည်းတစ်ဖက်ကနေလေ့လာပြီးတော့မှအတိုင်းအတာတစ်ခုထိရင်းချက်ပြီးတဲ့အချိန်မှာသာသနာ့ဘောင်ဝင်တာကိုပိုတော်သဘောကျပါတယ
်ဒီနောက်ဆုံးဆောက်ထားချင်တာကတော့အနာကဗုဒ္ဓသာသနာအပေါ်မှာဆရာတော်ဘုရားဘယ်လိုမြင်ပါလဲအဲ့တော့ဘုရားဟောတရားနဲ့ကညီတဲ့ဘက်ကိုပို့သွားမလားအဆောင်ရောင်ပကသနာတွေဘက်ကိုမျောပါသွားထိုင်တဲ့အခြေအနေပုံများသလားဗျာ
အဲ့လိုတော့ဦးစင်းရလည်းရှင်းပြမဟုတ်တော့မပြောတတ်ဘူးဒါပေမဲ့လို့ဒီဗုဒ္ဓဘာသာပြန်ပွားရေးအတွက်ဆိုတာဗုဒ္ဓအဆုံးအမကိုတကယ်သိဖို့တကယ်ကျင့်ဖို့အဓိကပဲအဲ့တော့ဗုဒ္ဓဘာသာပြန်ပွားရေးကိုတကယ်လှုပ်ချင်တယ်ဆိုရင်ဗုဒ္ဓအဆုံးအမကိုသိတဲ့လူတွေများတစ်ထက်များလာအောင်စူးစမ်းဖို့အဓိကပဲအဲ့ဒီလိုဗုဒ္ဓဘာသာဟိုကာကွယ်ခြင်းတဲ့သဘောတိုးတက်ခြင်းတဲ့သဘောရှိတယ်ဆိုရင်လည်းပဲကိုကိုရံလည်းဗုဒ္ဓဆုံးမနဲ့ညီလိုက်နိုင်ကျင့်သုံးမှုလိုတာပေါ့ဥပမာဗုဒ္ဓဆုံးမမေတ္တာတရားကိုဥထိတ်ထားတယ်အဲ့တော့ဗုဒ္ဓဆုံးမတကယ်ပြန်ပွားစေခြင်းနဲ့ဆိုရင်ကိုကိုရံလည်းမေတ္တာသင်လွှမ်းတဲ့စကားမျိုးပြောဖို့မေတ္တာသဘောတက်ရောက်တဲ့စကားလုံးအသုံးနှုံးလေးပြောဖို့မေတ္တာစကားတွေပဲဖြန့်ဝေဖို့အရေးကြီးတာပေါ့ကိုကိုရံကဒီဒေါသသင်လွှမ်းတဲ့စကားတွေဒေါသသင်လွှမ်းတဲ့လေသံတွေနဲ့ဒီဒေါသစကားတွေပြောနေမယ်ဆိုရင်တော့ဗုဒ္ဓဆုံးမပေါ်မှာအထင်သေးလာမယ်အဲ့ဒါဆိုရင်ခေတ်လူငယ်တွေကိုယ်နိုင်ငံတို့မှာရှိတဲ့ဗုဒ္ဓဘာသာဝင်မြို့ခလာရဗုဒ္ဓဘာသာဝင်ဖြစ်ပြီးသားလူငယ်တွေတောင်းမှဗုဒ္ဓဆုံးမပေါ်မှာတန်တရားရှိလာမယ်ဘာသာရေးကောင်းဆောင်တွေပေါ်မှာတန်တရားရှိလာမယ်ပေါ့ဒါကြောင့်မလို့ဘာသာရေးတရားပြန့်ပွားမှုတကယ်လှုပ်ချင်တယ်ဆိုတဲ့ပုဂ္ဂိုလ်တွေဟာဗုဒ္ဓဆုံးမနဲ့ညီနူးနူးညံ့ညံ့တင်တင်မွေ့မွေ့ရင်းရင်းကြည်ကြည်ဟိုဉာဏ်ပညာပါပါပြောဆိုတတ်ဖို့စဉ်းစားတွေးခေါ်တတ်ဖို့ဖြန့်ဝေတတ်ဖို့အရေးကြီးတာပေါ့
ကျေးဇူးပါဗျာလောက်ဆုံးလောက်ရတဲ့ရှင်ပြအထူးကျေးဇူးတင်ပါတယ်ဆ
ောင်းပါပြီ
ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတော်ရရှင်နေနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA ကနေသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင
် Well Myanmar has manyGreat products and services that are very attractive to the United States.
နိုင်ငံရေးလုံခြုံရေးမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံငယ်အင်ကြီးတော့သူက
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နေဆိုင်လည်းနေပုံပြောခက်ခဲတာပေါ့ကားကြားထဲမှာငင်းနေရတာပေါ့ကားကြားထဲကအခုဝင်းဝင်းဝင်းတော့ရှာနေရတာ
ဒီဘက်ပတ်ဆောင်မရရောင်ရှားတာမနေ့ပိုင်းဟိုဈေးဘိုးရောင်ရှားတာ
မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလန်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
အခုတော့မြန်မာသခင်အစီအစဉ်ကိုတော်ရရှင်တွေနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်တော့ကိုခနာကျမ်းမာတန်ဆွမ်းပြီးကြံ့ခိုင်ဖွံ့ဖြိုးဖို့အချိုးအစားလာပပြေပြေပို့အားကစားလိုက်စားတဲ့အလေးထားဟာမြန်မာနိုင်ငံမှာကျယ်ပြန့်လာပြီဖြစ်ပါတယ်လူတန်းစားမရေကစားနိုင်တဲ့အားကစားရုံအစားအစာဖွင့်လာသလိုလူငယ်တွေရောလူကြီးတွေပါအားကစားလိုက်စားဖို့စိတ်ဝင်စားတာလို့လည်းတွေ့ရပါတယ်အခုလိုအားကစားရုံတွေမှာလေ့ကျင့်ခန်းလုပ်တဲ့အလေးအထပုံမကျယ်ပြန့်လာတဲ့အကြောင်းကိုတော့ဒီတစ်ပတ်မြန်မာသခင်အစီအစဉ်မှာ VOA တင်းထောက်မတိန်ကြီးလေးနဲ့အတူလေ့လာခန်းစားကြည့်ရအောင်ပါရှင်
မနက်ငယ်အထိုက်လျောက်ခွင့်နေလွတ်လပ်လာတာနဲ့အမျှတိုးတက်ပြောင်းလဲလာတဲ့မြန်မာပြည်သူလူထုကြမှာကျန်းမာအသက်ရှိဖို့အတွက်အားကစားလိုက်စားဖို့လိုအပ်ကြောင်းကိုအလေးထားလာကြပြီဖြစ်ပါတယ်။အခုဆိုရင်ပန်းချန်နေမှာလမ်းလျှောက်ကြအားကစားရုံနေသွားပြီးကိုလက်လှုပ်ရှားလေးကျင့်ခန်းနေသွားလို့ကြနဲ့လူနေမှုဘဝကိုပြောင်းလဲရင်ကျန်းမာရေးလိုက်စားလာကြသူတွေလည်းအရင်ကထက်ပိုများလာတာကိုတွေ့မြင်ရမှာပါလူငယ်တဲ့နှစ်တွေကတော့အားကစားရုံကိုသွားပြီးလေ့ကျင့်ခန်းလုပ်တယ်ဆိုတာကိုအပိုအလုံးလို့ဝေဖန်တတ်ကြပြီးမဲ့တကယ်တော့ကိုခန္ဓာတန်ဆွမ်းကြံ့ခိုင်ဖို့အတွက်လေ့ကျင့်ခန်းလုပ်ဖို့လိုအပ်ကြောင်းကိုလုံသက်နှစ်20ကျော်ရှိတဲ့ဝါရင်အားကစားနီးပြတဦးကအခုလိုဖွင့်ဟပါတယ
်လူငယ်ကတော့တော်တော်များများကတော့အခုငငယ်ကလေးကကြားကြပါတယ်ကြားကြပါတယ်ဆိုမဲ့ပြိတ်ပြီးတော့ဟိုမတင်ကြဘူးမတင်ကြဘူးဆိုတာဒါကဗလာရင်ကြီးနေမှာခါရဗလာမောင်နေမှာကစားရမယ်လို့ဟင်ကိုအရင်စစ်တွေကလုံခဲ့အနည်း20လောက်ကထင်နေကြတာဒါမှဒါကဗလာကြီးတွေကြီးဖို့တက်တက်ကစားနေကြတာမဟုတ်ဘူးလူကကြန့်ခိုင်မှုလိုတယ်နောက်စစ်ဖြစ်ဖို့လိုတယ်တန်ဆောင်းမှုလိုတယ်အဲ့ဒါတွေကကစားကြတာ
မိမိကိုယ်တိုင်ကာယဗလဝင်ပြိုင်ရင်းနဲ့နီးပြအဖြစ်ရက်တီလာခဲ့တဲ့နီးပြတူကလည်းအခုနောက်ပိုင်းလူတွေရဲ့စိတ်ဝင်စားမှုပုံများလာပြီးအားကစားရုံအကြီးကြီးတွေပါဖွင့်လာတဲ့အထီးတိုးတက်လာပြီလို့သုံးသပ်ပါတယ
်ကျွန်တော်တို့ဆက်ပြီးတော့ဒီကာဗလာကိုပြိုင်ရင်းနောက် instructor လောကောက်လည်းဝင်ရောက်ရင်းနဲ့ကျွန်တော်ဟာဖြတ်သန်းလာခဲ့တာ2000တခုနှစ်တည်းကတော့ဒါလူတွေရဲ့စိတ်ဝင်စားမှုလောကကြီးထဲမှာရှိသေးတာပေါ့အဲ့ဒီနောက်ပိုင်းမှာနည်းနည်းလေးပြေးပြေးသွားတာပေါ့ပြေးပြေးသွားပြီးတော့အခုနောက်ပိုင်းနေမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဂျင်ကန်အကြီးကြီးတွေပေါ်ပေါက်လာခဲ့
လက်ရှိရန်ကုန်မြို့ထဲမှာနိုင်ငံတကာအစ်စ်မီစက်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပေးတဲ့အားကစားရုံခက်ကြီးကြီးတွေရှိလာသလိုပဲရက်ွက်တွေမြို့နယ်တွေထဲမှာလည်းတနိုင်တစ်ပိုင်အားကစားရုံငယ်လေးတွေလည်းတော်တော်များများရှိနေပါတယ်။ Balance Fitness ကဒါရိုက်တာကိုကျော်စရာကတော့အားကစားလိုက်စားလို့သူတွေအတွက်ကောင်းမွန်တဲ့ဝန်ဆောင်မှုတွေပေးလို့ရာကြောင့်ဖွင့်ဖြစ်တယ်လို့ပြောပါတယ်
။ဟိုစဖွင့်ခဲ့တဲ့အဓိကရည်ရွယ်ချက်ကတော့မှာကျွန်တော်တို့ဒီမှာကျွန်တော်နဲ့ကျွန်တော်တကယ်ရင်နဲ့ပေါ့နော်နှစ်ယောက်ပေါင်းပြီးတော့ဒီမှာအားကစားကျွန်တော်ငယ်တုန်းကကျွန်တော်ရှင်မြန်ကစားတာပေါ့နော်ဆိုတော့ကျွန်တော်ငယ်ရတော့ဘာမှမရှိခဲ့ဘူးလေ။သွားကျင်တယ်၊လှုပ်ကျင်တယ်၊ဝန်ဆောင်မှုကအမဂျင်ကိုသွားမယ်။ပြီးရင်အမဂျင်မှာရင်တုံးကဆိုရင်လွန်ခဲ့တဲ့ကျွန်တော်ထင်တယ်3-4နှစ်ကပေါ့နော်။ဟိုဒါဘယ်သူမှလည်းတတိယပြုစေချင်တယ်မဟုတ်ဆန္ဒမရှိဘူးပေါ့နော်။ဟိုမရှိဘူးလေဟာတမဆက်ဆိုလည်း 4-5 6လုံး10လုံးအဲ့လောက်ပြင်ဖို့မရှိဘူး။ကစားတဲ့လူကလည်းအဆင်ပြေ။ဟောဆက်ကလည်းနဲ့ဂျင်မှာလည်းနဲ့နော်။အဲ့ဒီတော့ကျွန်တော်ဝန်ဆောင်မှုကိုလေဒီအားစားကြိုက်တဲ့လူလေကျွန်တော်တကယ်တရားရဟန်းလုံးဝန်ဆောင်မှုပေးချင်တယ်ရေကျွန်တော်ဖွင့်ခဲ့တာပေါ့နော်။
အခုဆိုရင်အလှမရွေးလူတန်းစားမရွေးကစားနိုင်တဲ့အားကစားရုံတွေဟာလည်းနိုင်ငံနဲ့အနှံဖွင့်လှစ်နေကြပါပြီ။အားကစားစိတ်ဝင်စားတဲ့လူလက်တန်းစားတွေအများဆုံးလာကြတဲ့ Body Fitness အားကစားရုံပိုင်ရှင်ကလည်းကိုယ်တိုင်ဝါသနာပါလို့လေ့လာရင်ဖွင့်လှစ်ဖြစ်တယ်လို့ဆိုပါရယ်
။ကျွန်တော်တို့ကဦးချင်းအသေးလေးဒီမှာသွားကစားပြီးတော့စိတ်ဝင်စားလို့ဖွင့်တာပါနော်။အဲ့ဒီအချိန်တုန်းကဓာတ်မျိုးဖွင့်တဲ့ဥစ္စာမရှိသေးဘူး။ကျွန်တော်တို့ပထမဆုံးဖွင့်တာ။2000လောက်ကစဖွင့်တာ။
လူငယ်နဲ့လူလက်ပိုင်းအရွယ်တွေကတော့ခန္ဓာကိုယ်အချိုးအစားပြည့်ပြည့်လှပဖို့ကျန်းမာတန်ဆွမ်းမှုကစားကြသလိုအသက်ကြီးပိုင်းတွေကလည်းအယိုးအစစ်တွေကြန့်ခိုင်အောင်ကိုယ်ခန္ဓာတန်ဆွမ်းအောင်အပြင်စိတ်ကျန်းမာလမ်းဆက်မှုပါအားကစားလုပ်တဲ့လို့နီးပြတွေကအကြံပြုကြပါတယ်။သွေးတွင်းအဆီများရကနေကျန်းမာရေလုပ်ဖို့လိုအပ်တာကြောင့်အားကစားရုံမှလာကစားဖြစ်တဲ့အမျိုးသမီးတူကတော့လူကြီးပိုင်းတွေလည်းအားကစားလုပ်ဖို့လိုအပ်ကြောင်းသူ့အတွေ့အကြုံနဲ့ရှင်းပြီးတော့အခုလိုပြောပြပါတယ်။
အနီကရင်တော့ငငယ်တော့ကလည်းဒီလောက်ဒိုတယ်လည်းမထင်ခဲ့ဘူးပေါ့နော်အခုချိန်ကြတော့မှ
ဟိုငငယ်တွေကကစားခင်ပူလောင်ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ဒီဂျင်းကစားခြင်းအဖြစ်ကြွက်သားတွေတန်ပါတယ်လေကြွက်သားတန်ပါတယ်ဆိုတော့ဟိုကကြွက်သားကိုအားထုတ်တဲ့အခါကျဒီအယိုးတို့ဘာလို့အားမကြည့်ဘောနော်အခုအန်တီတို့စီးလာတဲ့အခါကျသိလာတယ်ဆိုရင်းကအယိုးရေကမတန်ပါဖြစ်လာတယ်ဒါဘာဖြစ်လို့လဲဆိုတော့အန်တီကအယိုးကိုပဲအားထုတ်ပြီးတော့လှုပ်ရှားနေတဲ့အခါကျအန်တီမှာဆိုအရင်ကကြွက်သားကိုဟိုအတူတာကောင်မှမသိဘူးတခုဥမာကစားတဲ့အချိန်မှာဆရာတွေကအဲကြွက်သားကိုညှစ်ပါဆိုတော့မှဘယ်ကြွက်သားညှစ်ရမှမသိဘူးအဲ့လိုမျိုးလေအခုကျတော့ကစားရင်တော့ကို့ကြွက်သားကိုအာပြုတ်လာပါတော့အာပြုတ်လာတဲ့ခါကျတော့ဒီအယိုးတို့ဘာလို့ကိုလည်းကာကွယ်တဲ့သဘောမျိုးဖြစ်သွားတာပေါ့နောက်ပြီးတော့ဟိုအဲကိုလက်စထရောလည်းကျမယ်နောက်ပြီးတော့ weight ကိုလည်းကိုကအများထိန်းထားနိုင်တော့ကျောကြီးကြီးပုံရင်ဘူးပေါ့
ကိုခနာကြီးထွားဖို့မျိုးတဲ့အရွယ်ဖြစ်တဲ့ဆယ်ကျော်သက်အပိုင်အခြားမှာမြန်မာလူငယ်တွေဟာတက္ကသိုလ်ဝန်ထမ်းအတွက်အပတ်တကုတ်စူးစမ်းရင်ကိုလက်ကြံ့ခိုင်ဖို့မျိုးမှုဘက်ပိုင်းမှာအားနည်းသွားတတ်ကြပါတယ်။ဒီအရွယ်လူငယ်တွေအနေနဲ့အားကစားပါတွဲလုပ်ပြီးရင်စာကြက်မှတ်နိုင်မှုပါတိုးမြင့်လာလိမ့်မယ်လို့နီးပြကိုမမောင်ကြီးကအကြံပြုပါတယ်
။တခြားခန္ဓာကိုအစိတ်ပိုင်းတွေလည်းလုံးဝလမ်းဆန်းနေအောင်တော့မှအုံနောက်တွေလည်းလမ်းဆန်းမှာအဲ့ဒါမှသူ့ဖတ်ပညာမှတ်ပညာတွေလုံးဝအားလုံးကိုမှတ်မိနေစင်မှာအဲ့ခါကျတော့ဟိုလူတော့လမ်းဆန်းအောင်မလုပ်ဘဲနဲ့စာကြီးပဲစာကြီးပဲလုတ်ခိုင်းနေလေသူကပို့ပြီးတော့ဟိုဘယ်လိုလဲအကားလုတ်တဲ့လူလောက်တော့ပို့ပြီးတော့စောင်းဖြစ်နိုင်မှာမဟုတ်ဒါကြောင့်မလဲဟိုတော်တော်များများအနာနေစီတဲ့အကြောင်းတွေကလုံးဝဟိုအကားတရက်အနေနဲ့အနေရန်ကိုလုတ်ခိုင်းမှာဟိုလိုမျိုးကြီးပေါ့အနေရန်ကြီးအကားဟိုအားတောက်လုတ်ရမယ်တော့မဟုတ်ပြင်မဲ့တပတ်ကိုနှစ်ရက်လောက်လုံးဝအကားလုတ်ဖို့ဆိုတာကအချိန်နိုင်ပြရမှာမဟုတ်ဘူးတနားကြီး55မိနစ်နိုင်ဝက်နဲ့တောင်မှအကားလာလုပ်လို့ရတာပဲ
ညီမလူမျိုးတွေရဲ့စားတောက်ပုံနေထိုင်မှုအခြေအနေတွေဟာကျန်းမာရေးနဲ့ညီညွတ်မှုမရှိတာကြောင့်လှုပ်လှုပ်ရှားရှားနေကြဖို့လိုအပ်တယ်လို့လည်းကိုကျော်စရာကသုံးသပ်ပါတယ
်အတိုင်းပြည်တပြည်ရဲ့ဟိုနေပုံထိုင်မှုပေါ့နော်အဲနေပုံထိုင်မှုဆိုတာကျွန်တော်တို့ကားတွေပိတ်တယ်ဗျာပိုညောင်းထိုင်ရတယ်ဟုတ်တယ်နော်ပြီးတော့ရင်အခုဆိုရင်အဲညောင်းထိုင်ရလို့ပုံများလာတယ်အရင်တော့ထပ်ပေါ့နော်သူများတိုင်းပြည်တွေမှာကတော့ public transportation ကောင်းတဲ့အတော့ဟိုလမ်းလျှောက်ကြတယ်ပို့ပြီးတော့လေအဲဒီမှာကျတော့ active သိပ်ဖြစ်ပေါ့နော်ပြီးသွားတဲ့ခါမှာကျတော့မြန်မာလူမျိုးတွေအစီရင်စားတယ်ဒါလူတိုင်းပြောပြီးသားလူတိုင်းလည်းသိတယ်ဒါပေမဲ့ပြောနေတယ်ပြောနေကြတယ်ဘာမှမဖက်ထောက်တမန်တွေမလုပ်ကြဘူးပေါ့နော်အဲ့တော့လုံးသိတဲ့အစီအချက်တွေကတော့ဗျမြန်မာလူမျိုးရဲ့စားတွေထုံနှန်းစင်လာရရဲ့ပြီးတော့ကျွန်တော်ဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံကြောင့်ပေါ့နော်အဲ့ဒီတော့အဲလူတွေကို active ပို့ပြီးဖြစ်အောင်လို့ကျွန်တော်ကအားကစားလို့ပို့လို့စီပြင်တယ်။လှဖို့ဆိုတာထက်ပေါ့နော်
။အရေးအတွက်များလာတဲ့အားကစားယုံတွေကိုကြည်ချင်းအဖြစ်ကျမ်းမာဖို့ကြံ့ခိုင်တန်ဆွမ်းဖို့အားကစားလိုက်စားတင်နေဆိုတာကိုလူတော်တော်များများကလက်ခံလာပြီးလူဒန်းစားမရွေးကိုလက်လှုပ်ရှားလေ့ကျင့်ခန်းတွေလှုပ်လာကြတာလည်းဖြစ်ပါတယ်ရှင
်။မြန်မာတခွင့်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထူးနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပါပေးပါအောင်ရှင
်နေပေါင်း90ကျော်မှာပထမဆုံးအကြိမ်ဖြစ်အမေရိကန်နဲ့ကျူဘားနိုင်ငံတို့ရဲ့မြို့တော်တွေမှာအပြန်အလှန်တန်ရုံတွေဖွင့်လှစ်သွားဖို့သဘောတူညီမှုရရှိခဲ့တဲ့အကြောင်းအမေရိကန်ဆွေးနွေးကကြေညာလိုက်ပါတယ်နေပေါင်း90ကျော်ပိတ်ဆို့တန်ခတ်မှုတွေဟာအလုံးမဖြစ်ခဲ့ဘူးလို့လည်းမကြာသေးရင်မင်းနစ်ပိုင်းကမှကျူဘားနိုင်ငံနဲ့ပတ်သက်လို့အင်ဗီရိုမှာပြောကြားခဲ့တဲ့မင်းကွန်းထဲမှာသမ္မတဘရက်ခ်အိုဘားမားကပြောကြားတော်ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားဆက်လက်ညှိနှိုင်းနေကြမှာပဲကုလသမဂ္ဂအနုညွှန်းဆိုင်အေဂျင်စီ IAEA အကြီးကနေအီရန်သမ္မတဟာဆန်ရူဟာနီတို့တီရန်မြို့တော်မှာဒီနေ့တွေ့ဆုံမှုရှိပါတယ် IAEA အကြီးကယူကီယာအာမန်နိုရဲ့ခီးစဉ်တွင်အီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကို IAEA စုံစမ်းရေးမှုတွေတွားအောင်စစ်ဆေးခွင့်ရရှိရေးနဲ့သဘောတူညီမှုအစ်တွေရရှိတဲ့အခါလိုင်းနာမှုရှိမရှိစစ်ဆေးအတည်ပြုရမယ့်သူတွေအဖြစ်စောင့်ခွင့်ရရေးကိစ္စတွေအဓိကဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ကျွေးပြဿနာရည်နဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံကကျွေးရှင်နိုင်ငံတွေတောင်းဆိုနေတဲ့ချွေးချံချွေးတာရေးစီစဉ်ကိုလက်ခံသဘောတူမဲ့အလားအလာတွေတွေ့မြင်နေရပေမဲ့အရေးပေါ်ချွေးငွေတွေရနိုင်မှုဗန်နာရေးကန့်သက်ချက်အသစ်တွေကိုလက်ခံသင့်မသင့်တင်းငွေတွေဂရိနိုင်ငံမှာကျင်းပမဲ့လူမှုဆန္ဒခံရေးဝန်မတိုင်ခင်ဆွေးနွေးညှိနှိုင်းမှုတွေထပ်မလုပ်ဖို့ဥရောပခေါင်းဆောင်တွေကဆုံးဖြတ်ထားကြပါတယ်အခြေစစ်သား20လောက်တည်ဆုံးခဲ့တယ်လို့လွန်ကျွေးအနာဝင်တွေကပြောဆိုခဲ့တဲ့ဆိုင်းနိုင်ကျွန်းဆွေကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအခြေနိုင်ငံက IS သွေးကြွရည်နဲ့ဆက်နွယ်တဲ့အဖွဲ့အဖွဲ့ကကြေညာလိုက်ပါတယ်ရှိတ်စုဝဲမျိုးအနည်းအသေးခံဘုံခွက်တိုက်ခိုက်မှုတစ်ခုပါဝင်စစ်တပ်စစ်ဆေးရေးခိတ်တော်တော်များကိုစစ်သွေးကြွရည်ကဒီနေ့မှပဲပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် IS သွေးကြွအုပ်စုရဲ့ကြေညာချက်မှာတော့စစ်ဆေးရေးခိတ်15ခုကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှူးကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ရှောင်းကန်းချန်းဖြစ်ပါတယ်။ကျမနောင်လပိုင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.